Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA American တန်ရ2019ခုနှစ်မလ4ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ1925 32ပထမနာရီဝက်မှာလိုင်းလက်မီတာ190ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါရှင်။မာပါလို့ကခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်။
ကျမကတော့ဆုမြတ်မော်ပါရှင်။ Syria နိုင်ငံမှာ IS စစ်သွေးကြွရဲ့တိမ့်ပိုက်ထားတဲ့နောက်ဆုံးကြံဒေသအပေါ်ထိုးစစ်ဆင်မှုကိုအရက်သားတွေကြောင့်အချိန်တက်ထားတယ်လို့ SDF တပ်ဖွဲ့ကကြေညာပါတယ်။ Rohingya Muslim တွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်မြန်မာတာဝန်ရှိသူတွေကို ICC နိုင်ငံကတရားရုံးမှာစစ်ဆေးအရေးယူဖို့ OIC ကတညညညထဲဆုံးဖြတ်လိုက်ပါတယ်။ဒီလိုမျိုးနောက်ဆုံးရသတင်းတွေကိုကိုရနိုင်တဲ့အကြေညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။အခုညပိုင်းဆက်ပြီးနားဆင်ရမယ့်သတင်းလှရီဆက်သွယ်မေးမြန်းချက်တွေထဲမှာတော့ရခိုင်ပြည်နယ်မြောက်ဦးမြို့နယ်တွင်နောက်ထပ်အုတ်ချုပ်ရည်မှု12ဦးဒီကနေ့နှုတ်ထွက်သွားကြပါတယ်။
ဒီမနေ့ကကတည်းကသူတို့နှုတ်ကပ်စာတင်လိုက်တာပါခင်ဗျာသူကျန်တဲ့လူဘုံလေးစစ်တရားလုံးမြန်မာလေကာလာပါရဲ့တန်းတန်ရင်သူငေတို့ပြား
တိန်ညိုကြေးရွာအုတ်ချုပ်ရိပ်မှုဥဝေလာအောင်ရဲ့ပြောကြားချက်နဲ့သူနားဆင်ရမှာပါဒါအပြင်မြောက်ဦးမြို့နယ်ရက်ွက်အတော်များများမှာရခိုင်အလံတွေဘာကြောင့်နှွင့်ထူထားကြသလဲဆိုတာကိုလည်းနားဆင်ရပါမယ်မြန်မာတိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်တွေရဲ့လုပ်ငန်းဆောင်ရွက်ချက်တွေအကြောင်းလေ့လာဆန်းစစ်ထားတဲ့ UNDP အစီရင်ခံစာထိုင်းမြန်မာနယ်စပ်ကရင်အများစုနေထိုင်တဲ့နှုတ်ဘုဒုက္ခသည်စခန်းအတွင်းအိမ်ကြီး90နီးပါးမီးလောင်ကျွမ်းသွားတဲ့အကြောင်းနဲ့အတူမတန်ဆွမ်းကလေးငယ်တွေတခြားကလေးတွေနဲ့အတူပညာသင်ကြားခွင့်ရပြီးခွဲခြားဆက်ဆံခံရတာတွေအဆုံးတက်ရေးတောင်းဆိုမှုအကြောင်းနိုင်ငံတကာသတင်းလှော်တဲ့ပုဂ္ဂိုလ်လည်းထုတ်လွှင့်ပေးမှာပါအခုရင်ဆုံးတော့နောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရနိုင်တို့ပြောပြပါမယ်ရှင
်Syria နိုင်ငံမှာ IS စစ်သွေးကြွရဲ့သိမ်းပိုက်ထားတဲ့နောက်ဆုံးကြံဒေသအပေါ်အမေရိကန်ပံ့ပိုးထားတဲ့တပ်ဖွဲ့တွေထိုးစစ်ဆင်တိုက်နေတာ၃ရက်ကျော်ကြာပြီဖြစ်ပေမဲ့မြို့ရဲမှာအရသားတွေရှိနေတာကြောင့်တိုက်ခိုက်မှုအချိန်တက်ထားတယ်လို့ပြောပါရယ်။ Vancouver မြို့မှာ IS တွေကအရသားတွေကိုလူသားဒိုင်းတပ်ဖွဲ့အုံပြုနေတဲ့အတွက်တိုက်ခိုက်မှုတွေကိုခက်ဖြည်းဖြည်းလုပ်နေတယ်လို့SDF တပ်ဖွဲ့ပြောခွင့်ရသူက Twitter လူမှုကွန်ရက်ပေါ်ကနေကြေညာပါတယ် IS တွေတင်ထားတဲ့နေရာကိုပြန်လည်ရယူနိုင်ဖို့အချိန်သိကြတော့မှမဟုတ်ဘူးလို့သူကပြောပေမဲ့ပိတ်မိနေတဲ့အရသားတွေကိုအန္တရာယ်ကင်းကင်းကယ်ထုတ်နိုင်ဖို့ဘယ်လိုလုပ်မလဲဆိုတာကိုတော့ပြောမထားပါဘူးအပြစ်မဲ့ပြည်သူတွေကို IS တွေကလူသားတိုင်းတပ်ဖွဲ့အုံပြုနေတယ်လို့ပူပေါင်းတပ်ဖွဲ့တွေကယုံကြည်ကြောင်းနဲ့ဒါဟာပြောင်ပြောင်တင်းတင်းဆက်ရသွေးမှုချိုးဖောက်တာဖြစ်ကြောင်းပူပေါင်းတပ်ဖွဲ့များရဲ့ပြောခွင့်ရဖို့မှုကြီးရှွန်ရယန်ကလည်းပြောပါတယ်တောက်ချာနေကထိုးစစ်ဆင်မှုမစခင်ဘန်ဟုစ်မြို့ထဲမှာအရသား13,000ကျော်လောက်ကို SCF တပ်တွေကကယ်ထုတ်နိုင်ခဲ့ပါတယ်အဲ့ဒီထဲက90ရာခိုင်နှုန်းကျော်ဟာအမျိုးသမီးနဲ့အသက်5နှစ်အောက်ကလေးငယ်တွေဖြစ်ကြပြီးအများအပြားအာဟာရချိုးတက်နေကြတယ်လို့ကုလသမဂ္ဂကပြောပါတယ်ဘန်ဟုစ်မြို့ကထွက်ပြေးလာသူတွေအပြောအယပြီးခဲ့တဲ့ကြာသပတေးနေ့အထိမြို့ထဲမှာဆက်ပြီးပုံအောင်နေကြတဲ့အရသားရာနဲ့ခြေလောက်ရှိနေသေးတယ်လို့ SCF ပြောခွင့်ရသူတယောက်က VOA ကိုပြောပါတယ်
အမေရိကန်ပြည်ထောင်စုတောင်ပိုင်းပြည်နယ်တစ်ခုဖြစ်တဲ့အယ်ဘာမာပြည်နယ်မှာတနင်္ဂနွေနေ့ကအင်အားပြင်းလေဆင်နှာမောင်းတိုက်ခတ်ခဲ့မှုကြောင့်23အောက်ထပ်မင်းနဲ့တည်ဆုံးခဲ့ပြီးတော့အများပြားထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒါသီဥတုဆိုးဝါးနေချိန်မှာလေဆင်နှာမောင်းနှစ်ခုထပ်မင်းနဲ့တိုက်ခတ်ခဲ့တယ်လို့ဒေသခံတာဝန်ရှိသူတွေကပြောပါတယ်။တည်ဆုံးသူအရေအတွက်ပုံများလာနိုင်တယ်လို့ပျက်စီးပိုင်းစားတွေလွင့်စင်မဲ့အန္တရာယ်ကြောင့်ညာလုံးပေါက်ရှာဖွေရေးတွေကိုရပ်ထားခဲ့ရတယ်လို့မြို့နယ်ရဲတာဝန်ရှိသူဂျေးဂျုံစ်ကပြောပါတယ်။အယ်ဘာမာပြည်နယ်မြို့တော်ရဲ့အရှိတ်95ကီလိုမီတာလောက်မှာရှိတဲ့ဘိုရဂတ်မြို့မှာအင်ဂျီအများပြားပျက်စီးသွားခဲ့ကြောင်းနဲ့မြို့နယ်တစ်ခုလုံးမှာအပျက်စီးတွေကြာအသက်ရှင်နေထိုင်သူတွေကိုလည်းအရေးပေါ်ကယ်ဆယ်ရေး150လောက်ကလိုက်လံရှာဖွေနေတဲ့အကြောင်းမြို့နယ်အရေးပေါ်စီမံခန့်ခွဲရေးဌာနပြောခွင့်ရသူကပြောပါတယ်အလဘာမာပြည်နယ်အုပ်ချုပ်ရေးမှူး KIV ကပြည်နယ်ထဲမှာအရေးပေါ်အခြေအနေထုတ်ပြန်ထားပါတယ်ပြင်းထန်တဲ့ရာသီဥတုအခြေအနေရင်ဆိုင်ရတဲ့အရှေ့တောင်ပိုင်းပြည်နယ်တွေဖြစ်တဲ့အလဘာမာ၊ဂျော်ဂျီယာ၊ဖလော်ရီဒါနဲ့တောင်ကယ်လိုင်းနပ်ပြည်နယ်တွေမှာတနင်္ဂနွေနေ့တုန်းကလေဆင်နှမောင်းသတိပေးချက်တော်တော်များများအမျိုးသားမိုးလေဝသဌာနကထုတ်ပြန်ထားပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမှာအင်ဂျူရောနဲ့တရားရေးဌာနတာဝန်ရှိသူတွေအပါအဝင်သမ္မတဒေါ်နယ်ထရမ့်နဲ့ဆက်နွယ်နေသူအယောက်60နဲ့ပတ်သက်တဲ့အချက်အလက်တွေကိုအောက်လွှတ်တော်တရားရေးကော်မတီကတောင်းဆိုဖို့စီစဉ်နေပါတယ်။2016သမ္မတရွေးကောက်ပွဲမှာရုရှားနဲ့ထရမ့်စီယိုရဲ့တာဝန်ရှိသူတွေပူးပေါင်းကြံစည်ခဲ့မှုရှိမရှိနဲ့တရားရေးဆိုင်ရာဆောင်ရွက်မှုတွေအပေါ်သမ္မတထရမ့်နှောက်ယှက်မှုရှိမရှိတို့ကိုလွှတ်တော်ဘက်ကစုံစမ်းနေမှုရဲ့အရှိန်မြင့်တဲ့အနေနဲ့အခုလိုဆောင်ရွက်တာဖြစ်ပါတယ်။သမ္မတထရမ့်ရဲ့အကြီးဆုံးသားဒေါ်နယ်ထရမ့်ဂျူနီယာအပြင် ငနကထရမ့်စီပွားရေးလုပ်ငန်းတွေရဲ့ဘန်နာယေဟူကျောက်အယ်လန်ဝါဇန်ဘတ်တို့နဲ့ဆိုင်တဲ့ဆာရွက်ဆရာတွေကိုလွှတ်တော်ကဆစ်ဆေးခြင်းနဲ့လို့အောက်လွှတ်တော်တရားရေးကော်မတီဥက္ကဋ္ဌဂျယ်ရယ်နက်လာကABCရုပ်သံနဲ့မေးမြန်းကမှပြောကြားခဲ့ပါတယ်။သမ္မတအနေနဲ့အဂတိလိုက်စားမှု အနာအလွဲသုံးစားလုပ်မှုအပြင်ဥပဒေကြောင်းအရဆောင်ရွက်မှုတွေကိုဟန်တာနှောက်ယှက်မှုရှိမရှိစစ်ဆေးခြင်းနဲ့လို့သူကပြောပါတယ်။ထရမ့်အနေနဲ့သမ္မတတာဝန်ထမ်းဆောင်တဲ့နှစ်အတွင်းတရားရေးဆိုင်ရာဆောင်ရွက်မှုတွေမှာအဟန့်အတားလုပ်ခဲ့တယ်လို့သူယုံကြည်တဲ့အကြောင်းလည်းပြောပါတယ်။လောလောဆယ်အထောက်အထားမပြနိုင်သေးပေမဲ့အသေးအချာဆုံးဆုံးမှုတွေကိုစားလုပ်တော့မယ်လို့အောက်လွှတ်တော်တရားရေးကော်မတီဥက္ကဋ ဒီနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့
နဇလာပြည်သူတွေကိုလည်းသူပြန်မဲ့အခြေအနေခိုက်ပြီးတော့လမ်းတွေဘက်ကိုထွက်ကြဖို့ကိုပြောကြလိုက်ပါတယ်။ဂွိုင်ဒိုကအီကွေဒေါ်နိုင်ငံကနေပြန်ခဲ့တဲ့နေ့ကနေ့ကသူ့ရဲ့ Twitter ဆာမျက်နှာမှာအဲ့လိုရေးသားလိုက်တာဖြစ်ပြီးတော့သူ့ကိုထောက်ခံသူတွေအနေနဲ့လည်းဇနပြပွဲတွေဘယ်မှာလုံမယ်ဆိုတာကိုသေချာစောင့်ကြည့်သွားဖို့ပြောလိုက်ပါတယ်။ဂွိုင်ဒိုဟာကာရာကတ်စ်မြို့တော်ကိုဒီနေ့မှရောက်မယ်လို့ခန့်မှန်းနေပြီးသူ့အနေနဲ့ပြန်ရောက်လာတဲ့အချိန်မှာလည်းအဖမ်းခံရဖို့မျှော်လင့်ကြောင်းပြောပါတယ်။ရေကောက်ပွဲမဲမတမာမှုတွေကြောင့်ဂွိုင်ဒိုကသူ့ရဲ့လွတ်တော်ဥက္ကဋ္ဌအာဏာကိုသုံးပြီးတော့ဖဲဒီပေါ်ချီရန်ဥပဒေအရသမရမဒူရိုဟာတရားမဝင်ဘူးလို့ကြေညာခဲ့ပြီးသူကိုယ်သူလည်းယာယီသမရဖြစ်တယ်ဆိုပြီးကြေညာခဲ့တာပါအမေရိကန်ပါဝင်တခြားနိုင်ငံ50ကျော်ကတော့သူကိုယ်ဗင်နီဇွဲလားနိုင်ငံရဲ့ယာယီသမရဖြစ်တဲ့အသိမှတ်ပြုထားပါတယ်ပြီးခဲ့တဲ့တစ်ပတ်ကတော့ဂွိုင်ဒိုဟာအမေရိကန်ဒူသမရမိုက်ပန့်စ်ပါဝင်တခြားဒေသတွင်ခေါင်းဆောင်တွေနဲ့ကိုလိုမီးယားနိုင်ငံဘိုဂိုတာမြို့မှာတွေ့ဆုံခဲ့ပြီးတော့အဲ့နောက်တော့သူဟာဘရာဇီးလ်နဲ့ပါရာဂွေးနိုင်ငံတွေကိုတွားရောက်ခဲ့တာပါအမေရိကန်ကတော့ပြီးခဲ့တဲ့တောက်ချာနေ့ကဗင်နီဇွဲလားရဲ့ထိပ်တန်းလုံခြုံရေးတာဝန်ရှိသူ6ဦးကိုအရေးယူပိတ်ဆို့မှုတွေလုပ်လိုက်တယ်လို့ဒါသနဲ့ချီတဲ့တခြားထိပ်တန်းအာဏာပိုင်တွေကလည်းဗီဇာရုပ်သိမ်းတာတွေလုပ်ပြီးတော့ PR တွေပေးလိုက်ပါတယ်ခင်ဗျာ
ပြည်ဝင်အမေရိကန်တန်ညားတဲ့မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553တို့ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 4335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်တင်းလာနေညဘက်အတွက်နိုင်ငံတကာသတင်းတွေကို VOE ကဆက်ပြီးတော့ကြေညာပေးနေပါတယ်မြန်မာနိုင်ငံရခိုင်မြောက်ပိုင်းကဒီရိုဟင်ဂျာမွတ်စလင်တွေအပေါ်ကျူးလွန်တဲ့လူခွင့်ချိုးဖောက်မှုတွေကြောင့်မြန်မာတာဝန်ရှိသူတွေကို ICC နိုင်ငံကတရားရုံးမှာကြားစွဲမှုနဲ့စစ်ဆေးအရေးယူဖို့အတွက် OIC အစ္စလာမစ်နိုင်ငံများပူးပေါင်းဆောင်ရွက်အဖွဲ့ကတညီတညွတ်တည်းဆုံးဖြတ်လိုက်ပါတယ်။ Arab စော်ဘွားများပြည်တော်စု UAE မှာကျင်းပနေတဲ့46ကြိမ်မြောက် OIC နိုင်ငံသားဝင်ကြီးများအစည်းအဝေးနောက်ဆုံးရက်မှာအခုလိုဆုံးဖြတ်ခဲ့ကြတာဖြစ်တယ်လို့ Bangladesh နိုင်ငံသားဝင်ကြီးဌာနကတင်းနယ်လာနေမှာထုတ်ပြန်တာပါ။လတ်တလောအဖြစ်တော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကိုလူသားတို့အပေါ်ကျူးလွန်တဲ့ရာဇဝတ်မှုနဲ့ ICC နိုင်ငံကခုံရုံးမှာစစ်ဆေးဖို့အမှုတင်ထားပြီးသားရှိပါတယ်။လွန်ခဲ့တဲ့ဒီ2018ခုနှစ်အတွင်းတုန်းကရခိုင်မြောက်ပိုင်းမှာဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေနောက်ပိုင်းရိုဟင်ဂျာ9သိန်းကျော်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ရတဲ့နောက်နိုင်ငံကမှရိုဟင်ဂျာအရေးကိုပို့ပြီးတော့အာရုံစိုက်လာတာဖြစ်ပါတယ်။ရခိုင်မြောက်ပိုင်းစစ်စီရဲ့အတွင်ရိုဟင်ဂျာဒုက္ခသည်တွေကိုလူခွေချိုးဖောက်မှုတွေပြင်းပြင်းထန်ထန်ချိုးဖောက်ခဲ့တယ်လို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာကယူဆထားပါတယ်ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံတဲ့မြန်မာအစိုးရဘက်ကတော့ဒီအခြေအနေအပေါ်စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့ပြီးတော့စုံစမ်းနေတယ်လို့နိုင်ငံတကာဆွတ်ဆွဲချက်တွေဟာအခြေအမြစ်မရှိဘူးလို့တောက်လျှောက်ငြင်းဆန်ခဲ့ပါတယ်
အမေရိကန်ပြည်ထောင်စုနဲ့မြောက်ကိုရီးယားကြားနျူကလ িয়ার အရေးစစ်ဆေးမှုတွေလမ်းကြောင်းမှာပေါ်အမှန်ဆုံးပြန်ရောက်အောင်တက်တက်ကြွကြွဆောင်ရွက်သွားမယ်အကြောင်းတောင်ကိုရီးယားသမ္မတမွန်ဂျေအင်းကဒီနေ့ပြောလိုက်ပါတယ်ဗီယက်နမ်နိုင်ငံမှာချင်းပါခဲ့တဲ့သမ္မတထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်တို့ရဲ့ဒုတိယအကြိမ်ထိပ်သီးဆွေးနွေးပွဲမောင်မြင်ခဲ့တာနဲ့ပတ်သက်ပြီးတော့ဒီနေ့ဆိုးမှာချင်းပါတဲ့အမျိုးသားလုံခြုံရေးကောင်စီစည်းဝေးမှာတောင်ကိုရီးယားရဲ့တန်တမာရေးမဟာဗျူဟာအကြောင်းသမ္မတမွန်ဂျေအင်းကဆွေးနွေးပြောဆိုသွားတာပါဆွေးနွေးပွဲမှာအထူးရည်ကြီးတဲ့အောင်မြင်မှုတွေရရှိခဲ့တယ်လို့သူမြင်တဲ့အကြောင်းပြောဆိုပြီးသမ္မတထရမ့်ကိုချီးကျူးခဲ့တယ်လို့နောက်အနာဂတ်မှာသဘောထူညီချက်ရမယ်လို့မျှော်လင့်တဲ့အကြောင်းလဲတောင်ကိုရီးယားသမ္မတကပြောပါတယ်သမ္မတဒေါ်နယ်ထရမ့်ကတော့ဗီယက်နမ်မှာထိပ်သီးဆွေးနွေးပွဲချင်းမနေချိန်မှာသူ့ကိုဝေဖန်ထိုးနှက်ပြောဆိုခဲ့တဲ့သူ့ရဲ့ကိုရီးရှိနေဟောင်းမိုက်ကယ်ကိုဟန်ကိုလွတ်တော်ရှေ့ထွက်ဆိုဖို့ဒီမိုကရက်ဘက်ကဆုံးဖြတ်ခဲ့တာကိုဝေဖန်ပြီးဒီလို့ရကြောင့်မြောက်ကိုရီးယားရေးစစ်ဆေးမှုမအောင်မြင်ခဲ့တာဖြစ်နိုင်တယ်လို့တနင်္ဂနွေနေ့က Twitter ကနေရေးသားလိုက်ပါတယ် အမတန်ရေးကြည့်တဲ့ထိပ်သီးဆွေးနွေးပွဲကျင်းပနေချိန်မှာပြစ်မှုကျူးလွန်ထားတဲ့လိင်ညာလက်ပြားသူတယောက်ကိုအသုံးချပြီးလွှတ်တော်ရှေ့မှောင်မေကွန်းနဲ့မေကိုဆုံးဖြတ်ခဲ့တာဟာအမေရိကန်နိုင်ငံရဲ့နိုင်ကြတဲ့လောရတစ်ခုအဖြစ်သမ္မတထရမ့်ကဝေဖန်ပါတယ်။ရှင်းနေဟောင်းကိုဟန်ရဲ့ထွက်ဆိုချက်တွေကနျူကလီးယားအရေးညီနိုင်မှုရဲ့ပေါ်ဘလို့တယောက်ခဲ့တဲ့ဆိုတာကိုသမ္မတထရမ့်ကတ
င်စုကကြေညာပါတယ်။အမေရိကန်ကာကွယ်ရေးယာယီဝန်ကြီးပက်ထရစ်ရှန်နန်ဟန်နဲ့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဂျွန်ကျောင်ဒူးတို့စနေနေ့ကဖုန်းနဲ့ဆက်သွယ်စကားပြောပြီးနိုင်ငံကတပ်ဖွဲ့ဝင်အများအများပါဝင်တဲ့ပူးတွဲစစ်ရေးလေ့ကျင့်မှုရပ်ဖို့ဆုံးဖြတ်ခဲ့တယ်လို့ပန်တဂွန်စစ်ဌာနချုပ်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါရယ်အမေရိကန်နဲ့တောင်ကိုရီးယားစစ်တပ်ကြားဆက်ပြီးနီနီကပ်ကပ်ပူးပေါင်းဆောင်ရွက်သွားဖို့သဘောတူခဲ့ကြတယ်လို့လည်းပြောထားပါရယ်နောက်ပိုင်းကျရင်နှစ်နိုင်ငံကြားမှာကြီးမားကျယ်ပြန့်တဲ့စစ်ရေးလေ့ကျင့်မှုတွေအစားအသေးစားစစ်ရေးလေ့ကျင့်မှုတွေတက်ဆိုင်တဲ့စစ်ဆင်ရေးကိုအာရုံစိုက်တဲ့လေ့ကျင့်မှုမျိုးတွေကိုပဲလုပ်တော့မှာဖြစ်ပါရယ်အခုလိုကြီးကျယ်တဲ့ပူးတွဲစစ်ရေးလေ့ကျင့်မှုကြီးကိုအမေရိကန်နဲ့တောင်ကိုရီးယားတို့ကရလိုက်တဲ့အတွက်ဒေတာတွေအရေးပေါ်အခြေအနေလိုအပ်လာရင်တပ်ဖွဲ့တွေအစင်းသင့်ဖြစ်မှုအပေါ်ထိခိုက်မှာကိုစိုးရိမ်တယ်လို့အကဲထားတချို့ကပြောပါရရှင်
တေဟောဝေနီပညာကုံလီကြီးရဲ့ဗနာရေးကြီးကဲမောင်ဝမ်ဂျိုးကသူ့ကိုတပ်တွေခိုင်မာမရှိဘဲဖမ်းဆီးမှုကိုပိုင်ခွင့်ရချိုးဖောက်မှုတွေအတွက်ကနေဒါဆိုရနေဆက်လုံရေးဌာနနဲ့ကနေဒါရဲတပ်ဖွဲ့တွေကိုတရားဆွဲဆိုလိုက်ပါတယ်အမေရိကန်ကအီရန်ပေါ်ချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကြောင့်မှုတွေကိုဖောက်ပြတ်ကြောင်းအမေရိကန်ရဲ့ဆွဆွဲချက်ကြောင့်ပြီးခဲ့တဲ့ဒဇံဘာလတုန်းကမောင်ဝမ်ဂျိုးကနေဒါမှာလင်းပြောင်းစီးဖို့လုပ်နေစဉ်မှာဖမ်းဆီးခဲ့တာဖြစ်ပါတယ်သူ့ကိုဖမ်းဆီးလိုက်တဲ့ဆိုတာနဲ့ရှင်းနေတဲ့တွေ့ခွင့်ပေးတယ်လို့ပြောခင်မှာနိုင်ပေါင်းများစွာကြောင်အောင်ဆစ်ဆီမင်းမြန်ခဲ့လို့မောင်ဝမ်ဂျိုးရဲ့ရှင်းနေတွေကပြောပါတယ်ခင်ဗျာ
တနင်္လာနေ့ညပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရနိုင်တို့ပြောပြပေးသွားတာပါအခုသတင်းလွှာတွေသတင်းဆောင်ပါတွေစက်တိုက်နားဆင်ရပါမယ်ရှင်ရခိုင်ပြည်နယ်မြောက်ဦးမြို့နယ်ကအုပ်ချုပ်ရေးမှူး12ဦးဒီကနေ့နှုတ်ထွက်စာတင်ခဲ့ကြပါတယ်။မြမတက်မတော်နဲ့ရခိုင်လက်နက်ကိုင်အေအေကြားစစ်ရေးပြိပက္ခတွေရှိနေတဲ့ရခိုင်ပြည်နယ်မှာရက်ကြီးအုပ်ချုပ်ရေးမှူးတချို့ကိုမတရားအတင်းဆက်သွယ်မှုပုံမှန်နဲ့ဖန်စီတရားဆွဲဆိုတာတွေလုပ်ခဲ့တာကြောင့်ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲမြောက်ဦးမြို့ကရက်ကြီးအုပ်ချုပ်ရေးမှူး90နီးပါးတာဝန်ကနှုတ်ထွက်ခဲ့သေးတာပါ။လက်နက်ကိုင်တိုက်ပွဲတွေကြားမှာရက်ကြီးအုပ်ချုပ်ရေးမှူးတွေအပါအဝင်အရသာပြည်သူတွေဖန်စီတရားဆွဲဆိုခံရမယ့်အရေးစိုးရိမ်နေရပြီးလောက်ကင်သွားလာရေးအခက်တွေ့နေတဲ့အကြောင်း VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်မြောက်ဦးမြို့နယ်တွင်မကြာမီရက်ပိုင်းကပဲရက်ကွက်နဲ့ချေးရွာအုပ်ချုပ်ရေးမှူး89ဦးနှုတ်ထွက်သွားပြီးနောက်ဒီကနေ့မှလည်းနောက်ထပ်ရက်ချေးအုပ်ချုပ်ရေးမှူး12ဦးထပ်မံနှုတ်ထွက်ခဲ့တယ်လို့ဒိန်ညူချေးရွာအုပ်ချုပ်ရေးမှူးဦးဝေလက်အောင်ကပြောပါတယ်
ဒီမနေ့ကတော့သူတို့နှုတ်ကပ်စာတင်လိုက်ကြပါခင်ဗျာသူတန်တဲ့လူဘုံလုံးလေးစစ်တရားလုံးဘေးရွာဘေးရွာလေးဆိုမြန်မာလေးကာလာပါရဲ့တန်တန်သူငယ်တို့ကြားတဲ့ဝေသာလီကျင်းချောင်းဇီးပင်ကြီးအဖို့စစ်တောက်စုပါပဲကိုရခိုင်ရွာတွေပါပဲခင်ဗျာဒီမြောက်မြို့နယ်အတွင်းမှာတန်တဲ့ပြည်ရွာတွေပါကိုတန်ကလေးတောက်စုပဲကျွန်တော်တို့ကသိကြည့်လို့များခဲ့တာပါခင်ဗျာတန်တာကတော့အကုန်လုံးတောက်ကွက်ပြည်သွားပြီ
ဖေဖော်ဝါရီ28ရက်နေ့တုန်းကရက်ကြီးအုပ်ချုပ်ရေးမှူး၄ဦးကိုအာဏာပိုင်တွေကဖမ်းဆီးတရားစွဲဆိုခဲ့ပြီးနောက်ဒါကိုကန့်ကွက်တဲ့အနေနဲ့မြောက်မြို့နယ်ရက်ကြီးအုပ်ချုပ်ရေးမှူး89ဦးကမလ၁ရက်နေ့မှာတာဝန်ကနေနှုတ်ထွက်ခဲ့ပါတယ်ဒီကနေ့ထပ်မံနှုတ်ဆက်တဲ့72ဦးနဲ့ဆိုရင်လက်ရှိမြောက်ဦးမြို့နယ်အတွင်းမှာကျေးရွာအုပ်ချုပ်ရေးမှူးတွေအလုံးလုံးလုံးနှုတ်ဆက်သွားတာဖြစ်ပါတယ်။ဒီလိုအခြေအနေတွေကြောင့်ဒေသခံရွာသားတွေလောက်ကန်စားတော့သွားလာရေးမှာအခက်တွေ့နေရတယ်လို့မြောက်ဦးမဲဆန္ဒနယ်ကပြည်နယ်လှုပ်တော်ကိုယ်စားလှယ်ဦးထွန်းတာစိန်ကပြောပါတယ်
။အုပ်ချုပ်ရေးပိုင်းဆိုင်ရာတော့အခက်အခဲရှိနေမယ်လို့ထင်တယ်။ရပ်တူရွာသားတွေကတော်တော်လေးအခက်အခဲပြနေတယ်။အုပ်ချုပ်ရေးမှူးတွေနှုတ်ဆက်သွားတဲ့အတွက်ရရမှာဒီအယောင်းဝင်ကိစ္စပေါ့နော်အဲ့ဒီကိစ္စတွေအတဲထောက်ခံစာပေးမဲ့သူမရှိဘူးဖြစ်နေတယ်နောက်တကားခကြီးတော်လာခွင့်အတွက်ထောက်ခံစာပေးမဲ့လူတွေမရှိဘူးဖြစ်နေတယ်ဒီမှတ်ပုံနဲ့လုပ်တဲ့အခါမှာလေရွာကနေပြီးတော့အကျင့်စာရိတ္တကောင်းမွန်ကြောင်းဆိုတဲ့ထောက်ခံချက်တွေပေးရတယ်အဲ့ဒါပြည်သူဘက်ကအခက်အခဲတွေလား
အခုလိုရက်ကြီးအုပ်ချုပ်ရေးမှူးတွေအစုလိုက်ပြုံလိုက်နှုတ်ဆက်တဲ့အပေါ်မှာခိုင်လုံတဲ့အကြောင်းပြချက်နဲ့တရားဝင်လက်မှတ်ရေးဆိုးပြီးမှထွက်နိုင်တယ်လို့ရခိုင်ပြည်နယ်သူတွေအုပ်ချုပ်ရေးဦးစီးဌာနကဒုတိယညွှန်ကြားရေးမှူးဦးသိမ်းမောင်ကတော့မလ၂ရက်နေ့မှာပြုတ်လုတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်
။ဒီရက်ကြီးအုပ်ချုပ်ရေးမှူးတွေနဲ့ပတ်သက်လို့ထွက်လို့ကထွက်နိုင်ပါတယ်။အကြောင်းခိုင်လုံစွာပြပြီးတော့တရားဝင်လက်မှတ်ပို့ပြီးတော့ထွက်ပါဆိုပြီးတော့ဒါကျွန်တော်တို့တက်ဆိုင်ရာမြို့နယ်ကြီးခရိုင်မြို့လေးကျွန်တော်တို့နော်အကြောင်းကြားလာပါတယ်ဒီလက်ရှိကျေးရွာမှာယာယီအုပ်ချုပ်ရေးမှူးတာဝန်ပြီးမှနော်သူ့ရဲ့လုံလုံလုံလေးနဲ့ဒီလောက်ပေါ်နေတဲ့ခါပြန်ပြီးတော့ပြန်တင်ပြီးတော့တရားဝင်ခရိုင်အုပ်ချုပ်ရေးမှူးတင်ပြပြီးတော့ဆုံးနှုတ်ချုပ်မှုအခန့်ပြပါတယ
်ယာကြီးအုပ်ချုပ်ရေးမှူးတွေအနေနဲ့သူဦးချင်းစီနှုတ်ဆက်မှတာဥပဒေနဲ့ညီခွင့်ပြုဝင်လို့လဲသူကပြောပါတယ် ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီ
ကျွန်တော်တို့ကဒီလောက်ကိုလောက်ဖို့အတွက်စန္ဒာလည်းမရှိတော့ဘူးကျွန်တော်တို့ဆက်လောက်ဖို့အတွက်ဒေသရာဖွဲ့စည်းရမယ်ကျွန်တော်တို့တာဝန်ယူနိုင်ဘူးအခုချင်းတယောက်ချင်းနှုတ်ကပတ်တယ်တယောက်ဝင်အဖြစ်နှုတ်ကွန့်ပေးမယ်ပြောတာတို့ဒါတို့သူတို့နှုတ်ကွန့်ပေးတယ်မပေးဘူးပြောတာတို့သူတို့ဘက်မှာကျွန်တော်တို့ကတော့နှုတ်ကကြားပြီးတင်ခဲ့ကြတယ်လက်နက်ထည့်ရေးထိုးတာတဲ့စာရေးရေးအပေါ်ပိုင
ပြည်နယ်နဲ့ချင်းပြည်နယ်ပလောင်ဝမ်မြို့နယ်တွင်မှာမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်၏အီဒိုချာဖြစ်ပွားခဲ့တဲ့တိုက်ပွဲအကျိုးဆက်ကြောင့်အေအေဖွဲ့နဲ့ဆက်နွယ်နေတဲ့ဆိုတဲ့ယူဆရတဲ့ရွာသားတွေကြေးရွာအုပ်ချုပ်ရေးမှုတွေပေါ်တပ်မတော်နဲ့ရဲတွေကနေဖမ်းဆီးတရားစွဲဆိုမှုတွေဆက်တိုက်လုပ်ဆောင်နေတဲ့အခြေအနေကြောင့်တိုက်ပွဲဖြစ်ပွားရာဒေသကကြေးရွာသားတွေရဲ့လုံခ ပြည်သူတွေကိုအာဏာပိုင်ကဖမ်းဆီးတရားလုံးမနေ့ကရက်စွဲနဲ့အေးအေးဘက်ကထုတ်ပြန်ထားပါတယ်ခင်ဗျာ
ကိုနိုင်ကွန်အင်ပြပြခဲ့တာပါရှင်ရခိုင်ပြည်နယ်ထဲမှာရခိုင်တိုင်းရင်းသားလက်နက်ကင်တပ်အေးအေးနဲ့မြန်မာအစိုးရတပ်တို့ကြားစီရေးပြစ်ပတ်ခါတွေပြင်ထန်နေချိန်မြောက်ဦးမြို့နယ်ကရက်ွက်အတော်များများရဲ့နေအိမ်တချို့မှာရခိုင်အလံတွေတပြိုင်တည်းလွှင့်ထူထားကြတာဟာရခိုင်ဒေသခံပြည်သူတွေရဲ့သဘောထားကိုငြိမ်းချမ်းစွာအတန်တိတ်စံတထုတ်ဖော်ပြသတာဖြစ်တယ်လို့ရခိုင်အမျိုးသားပါတီတာဝန်ရှိသူတဦးက ကျွန်တော်တို့ရဲ့သဘောထားစန္ဒာကိုထုတ်ဖော်ပြသကြတာဖြစ်တယ်လို့ရခိုင်မျိုးသားပါတီတာဝန်ရှိသူကပြောတာပါအခုလိုမြောက်ဦးမြို့နယ်ကရခိုင်ဒေသခံတွေရခိုင်လန်တွေထူထွန်းထူကြတာနဲ့ပတ်သက်လို့ရခိုင်မျိုးသားပါတီ
ဟုတ်ကဲ့အဲ့တော့ဆရာဦးအောင်မလဲကျွန်တော်အခုဒီတစ်ခါဒီအလန်နေထောင်တဲ့ကိစ္စကဘယ်လိုတရင်စကားကိုပေးဖို့ဒီရခိုင်ပြည်သူတွေဘက်ကနေပြီးတော့ဗောနော်ဒီအလန်နေထောင်နဲ့လို့ဆရာယူဆပါလဲရှင်
အဲဒီကတော့ကျွန်တော်တို့အဒီမှာဆက်ချင်းလည်းငင်းဖြစ်တဲ့ပြဿနာဆိုရင်အဲ့ဒီဟိုအုပ်ချုပ်ရေးမှုတွေအုပ်ချုပ်ရေးမှုလေးရောက်ကိုဖမ်းနေဖမ်းတဲ့အတွက်နေပြီးအဲ့ဒါကိုအုပ်ချုပ်ရေးမှုအကုန်လုံးကနေပြီးရင်အဲ့ဒါကိုမကျေနပ်လို့ကျွန်တော်တို့နှုတ်ဆက်ကြတယ်သူ့လိုက်ပြုံလိုက်တော့မရှိဘူးအုပ်ချုပ်ရေးမှုအကုန်လုံးအကုန်လုံးနှုတ်ဆက်ကြတယ်အဲ့ဒါကိုထောက်ခံ
ဒီအရာကိုသဘောကျတဲ့အရာကိုလက်ခံဒီဟိုထောက်ခံတဲ့သဘောမျိုးအလန်ထောင်ကြတယ်လို့တော့ကျွန်တော်အနေနဲ့ဖုံးတဲ့တာပေါ့။ဟုတ်ကဲ့။ဆရာကလည်းဒီရခိုင်မျိုးသားပါတီရဲ့ဒီဘို့ဒီအတွေ့အမှုအဖွဲ့ဝင်တယောက်အနေနဲ့ပေါ့နော်ဒီလိုရခိုင်ဒေသခံပြည်သူတွေဘက်ကသတို့ဆန္ဒသဘောထားကိုထုတ်ဖော်တဲ့အပေါ်မှာရောဆရာဘယ်လိုမြင်မိပါလဲရှင်။ဒါကညီညီချက်ချက်နဲ့ကျွန်တော်တို့ဟိုသဘောထား
ဒီအရင်ဆိုရဖြစ်ပြီးကျွန်တော်တို့ဟိုလုပ်နေဆိုရင်တစ်ခုခုဆန်တာကိုဆန်တာကိုထုတ်ပေါ်ပြနေဆိုရင်ကျွန်တော်တို့ထုတ်ပေါ်တာနဲ့အကုန်လုံးကိုဖန်ရှုပ်အကုန်လုံးကိုဟိုကပုံမတဲ့မြူးမြူးတက်တီဖန်ရှုပ်အဲ့လိုမျိုးပိုင်းကျန်တာတွေရှိတာပေါ့အခုဆိုရင်တော့ကျွန်တော်တို့ဟိုတော်တော်ကိုဟိုပြောမယ်ဆိုရင်ရှင်းရှင်းနဲ့
ကိုယ်ဆန္ဒကိုပုံပေါ်တဲ့ဘာညာအရင်ကိုကျွန်တော်တို့ပုံမှန်ပြအဒီမြောက်လူခံတို့အရင်လေးစားပုတ်ကောင်းတွေပြီးကျွန်တော်တို့ရှင်းရှင်းပိုင်းအနေနဲ့ကျွန်တော်တို့ဒီကောင်းတွေဟိုကိုဆန္ဒကိုပုတ်ပေါ်တဲ့ဒီအလေးတစ်ခုကိုကျွန်တော်ဖန်ဆင်းပါတယ်ဟုတ်ကဲ့ဆရာကျေးဇူးများကြီးတင်ပါတယ်နော်ဖြေပေးတာဟုတ်ကဲ့
ဟုတ်ကဲ့ပါ
Masumo, Sato Minyan Kerabashi, Nimananga, Dainted Dajin, Pina Lutori, Dringa Lungan, Sanga Chatrigo Lila Sasetari, C and Kanzarzango, Dignicula Damaga, Pumpu Yi season, UNDP got Topian Library, Tatan Nuze Tete, Nima Luto, Diriga Lungan Sandari, Tute Kamo Labo, DC and Kanzare, Mapari, Taubia, Jampu Taja Badale, a C and Kanzane Patate, Topian Chatri of Blue Shivale, Zura Tigri, C and Kanza, Mesa Kanago, Kuran Toya, Drin Utare, Makimpu Triga, Piopia Mabashi. မြန်မာနိုင်ငံအတွင်းကတိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်အသီးသီးမှာလုပ်ငန်းတွေကိုဘယ်လိုအကောင့်ထဲပေါ်ဆောင်နေသလဲလွှတ်တော်နဲ့အစိုးရကြားမှာဘယ်လိုအပြန်အလှန်ဆက်သွယ်ဆောင်ရွက်ကြသလဲနောက်လွှတ်တော်ကိုယ်စားလှယ်ခန့်ကဏ္ဍကဘာတွေလဲစသဖြင့်လွှတ်တော်တွင်လုပ်ငန်းတွေနဲ့ပတ်သက်ပြီးတော့တိုင်းနယ်ပြည်နယ်လွှတ်တော်အချို့ကအခြေအနေတွေကိုစမ်းစစ်လေ့လာပြီးအခုအစဉ်ခံစာကိုထုတ
ဆောင်ရွက်သင့်တယ်ဆိုတာမျိုးတရားလေးလာစမ်းစစ်ထားတဲ့အစဉ်ခံစာမျိုးမရှိသေးပါဘူး။ဒါကြောင့်လည်းဒီအစဉ်ခံစာကိုလုတ်ဖြစ်တာပါ။ဒီမိုကရေစီနီးကျအနာဂတ်မြန်မာနိုင်ငံမှာလွှတ်တော်ရဲ့ဆောင်ရွက်ချက်တွေပို့ပြီးတော့တိုးတက်ကောင်းမွန်လာအောင်ဘာလို့ဆောင်ရွက်နိုင်မလဲဆိုတာတွေကိုအကြံပြုနိုင်ဖို့အတွက်ပဲဖြစ်ပါတယ်
မြန်မာနိုင်ငံရဲ့အနာဂတ်အုပ်ချုပ်ရေးစနစ်ပုံမကောင်းမွန်လာဖို့မှာလွှတ်တော်တွေရဲ့အခမ်းအနားကအရေးကြီးပါတယ်လွှတ်တော်တွေဖွံ့ဖြိုးတိုးတက်လာတာကနိုင်ငံရဲ့ဒီမိုကရေစီအတွင်ကူးပြောင်းရေးအတွက်အရေးပါတဲ့အောင်မြင်မှုဖြစ်တာကြောင့်လက်ရှိမြန်မာလွှတ်တော်တွေရဲ့လုပ်ငန်းဆောင်တာတွေတိုးတက်ကောင်းမွန်လာစေဖို့မှာအခုအစိုးရခန်းစာကအထောက်အကူပေးနိုင်ဖို့မျှော်လင့်တယ်လို့အစိုးရခန်းစာအတွက်အဓိကဦးဆောင်သုတေသနလုပ်ခဲ့သူကနေဒါလွှတ်တော်အမတ်ဟောင်းလည်းဖြစ်ဝန်ကြီးဟောင်းတဦးလည်းဖြစ်တဲ့ကာဒက်ဖရီယာကပြောပါတယ
်ဒီစင်ခန်စာရဲ့ရေးပါမှုကတော့လွှတ်တော်အသီးသီးကရရှိဆောင်ရွက်ချက်တွေကောင်းမွန်တဲ့အလေးထားတွေကိုလေးလာဆန်းစစ်တာဖြစ်လို့ကျွန်တော်တို့ရဲ့အခုလေးလာမှုထဲမှာမပါတဲ့လွှတ်တော်တွေအနေနဲ့လေဒီစင်ခန်စာကိုဖတ်ပြီးသူတို့လွှတ်တော်တွေအတွင်းမှာအလားတူဘလို့ကျင့်သုံးမှုတွေရှိတယ်ဒီလေးထားတွေကတော့ပိုကောင်းတယ်ဥပမာရှမ်းပြည်လွှတ်တော်ကတော့ဒီလိုပုံစံရှိတယ်တနင်္သာရီလွှတ်တော်မှာဘလို့ရှိတယ်ဒီဟာကိုတော့သဘောကျတယ်စသဖြင့်လေးလာပြီးကောင်းမွန်တဲ့အလေးကျင့်တွေကိုမျှဝေနိုင်ပါတယ
် UNDP ရဲ့စင်ကစားနဲ့ပတ်သက်လို့လွှတ်တော်မတ်တို့ကတော့အားရကျေနပ်မှုမရှိကြောင်းပြောပါတယ်ဒီအစင်ခန်းစားဟာလွှတ်တော်တီးတီးကအခြေအနေတွေကိုအပြည့်အဝထင်ရှားမှုမရှိသလိုပြင်ဆင်ဖို့လိုအပ်တဲ့အချက်တွေကိုထည့်သွင်းထောက်ပြတာလည်းမတွေ့ရဘူးလို့ရှမ်းပြည်နယ်တာချီလိမဲဆန္ဒနယ်အမှတ်နဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးခမောင်တင်ကပြောပါတယ
်ကျွန်တော်ပြောချင်တဲ့ဘောဘောတကယ် main point တွေကကြံခဲ့နေရပါတော့ကြံခဲ့တဲ့ဟာပေါ်မှာသူတို့ဘလို့ထပ်ပြီးဖြည့်စွတ်မလဲဆိုတာကျွန်တော်နည်းနည်းစောင့်ကြည့်အောင်ပေါ့
ဒီကနေ့ထုတ်ပြန်တဲ့ UNDP အစင်ကန်စာထဲမှာအကြံပြုချက်ပေါင်း38ချက်ပါဝင်ပါတယ်ရေပြာဆန်တဲ့အကြံပြုချက်တွေဖြစ်ပေမဲ့လို့လွတ်တော်ရဲ့အရေးအသွေးတိုးတက်မြင့်မားလာအောင်ဆောင်ရွက်နိုင်တဲ့အကြံပြုချက်တွေပါဝင်တဲ့အကြောင်းညီမြချင်းမြန်မာလူခွင့်ရေးအဖွဲ့ကိုတည်ထောင်သူလက်ရှိဦးဆောင်ညွှန်ကြားရေးမှူးဦးအောင်မျိုးမင်းကပြောပါတယ
်နိုင်ငံရေးရာ sensitive ဖြစ်တဲ့အကြံပြုချက်တွေတော့မပါဘူးအတိကကလွှတ်တော်ရဲ့အခမ်းအကဏ္ဍဖြစ်တဲ့ဒီဥပဒေကျူးရေးနောက်ကအစိုးရကိုပြန်လဲပြီးထိမ့်ညီပြီးလို့ရှိရင်လွှတ်တော်ကိုယ်စားလှယ်တွေရဲ့အရေးသွေးတိုးတက်ရေးအတွက်အကြံပြုတာဖြစ်တဲ့အတွက်ဟိုရေပူရတော့ဆန်တယ်ဒါပေမဲ့လက်ရှိဖြစ်နေတာကျွန်တော်တိုက်ပြီးရင်လွှတ်တော်မှာကအဲ့လိုရေပူရလိုအပ်ချက်တော်မှကောင်းကောင်းမွန်မွန်သွားနိုင်တဲ့အနေအထားမျိုးဖြစ်တယ်ဒီယာရုတဝိဒီမရှင်းလင်းတာတွေဥပဒေတွေကတစ်ခါတလေဒီပြည်အောင်စုလွှတ်တော်နဲ့ဒီနေ့တိုက်ဒေတာတွေလွှတ်တော်ကြီးထဲမှာထပ်နေတာတွေကွာဟနေတာရှိတဲ့အတွက်အဲ့ဒါလေးတွေထောက်ပြထားတာဖြစ်တယ်
။စာမျက်နှာ60ကျော်ပါဝင်တဲ့ UNDP ရဲ့အစဉ်ကစားထဲမှာအထက်အဖြစ်နိုင်ငံတကာမှာလက်ခံကျင့်သုံးနေတဲ့အုပ်ချုပ်မှုစနစ်တွေနဲ့နှိုင်းယှဉ်ပြီးတော့တက်တန်းနုနယ်သေးတဲ့မြန်မာလွှတ်တော်အတွင်းဘယ်လိုအလားတူစနစ်တွေကိုကျင့်သုံးဆောင်ရွက်သွားနိုင်မလဲ။ပို့ပြီးတော့ကောင်းမွန်တဲ့လွှတ်တော်တွေဖြစ်လာဖို့ဘာတွေဆောင်ရွက်နိုင်မလဲဆိုတာတွေကိုအကြံပြုထားတာပါ။ဒီအကြံပြုချက်တွေကိုလွှတ်တော်တွေအနေနဲ့လက်တွေ့ကျကျလိုက်ပါဆောင်ရွက်နိုင်မလားဆိုတာကတော့စောင့်ကြည့်ရမှာဖြစ်ပါတယ်ရှင
်။မကင်ပြူထွေးပြောပြခဲ့တာပါရှင်။အခုထိုင်းမြန်မာနယ်စပ်ကရင်ဒုက္ခသည်စခန်းတစ်ခုမိလောင်တဲ့ဘက်ကိုအလှည့်ပေးပါမယ်။ထိုင်းမြန်မာနယ်စပ်ကရင်ဒုက္ခသည်တွေအများစုရှိရာနှုတ်ဘိုးဒုက္ခသည်စခန်းတွေမှာဒီကနေ့မတ်လ၄ရက်နေ့နေ့လယ်မှာအိမ်ခြေ60နီးပါးမိလောင်သွားခဲ့ပါတယ်။ဒီမိကြောင့်လူဦးရေ200ကျော်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပြီးစခန်းတွေနေထိုင်နေကြတဲ့ဒုက္ခသည်1000လောက်လည်းမီးလွေရာကိုထွက်ပြေးခဲ့ကြရတဲ့အကြောင်းဆက်သွယ်စုံစမ်းထားတဲ့ VOA ထိုင်းအခြေစိုက်သတင်းတောက်မအီအီမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းမြန်မာနယ်စပ်တက္ကရိုင်အုတ်ဖန်မြို့နယ်မဲ့ကျန်းကျေးရွာအုပ်စုအတွင်းမှာရှိတဲ့နိုဘိုကရင်ဒုက္ခသည်စခန်းအတွင်းမှာဒီကနေ့မတ်လ၄ရက်နေ့နေ့လယ်တနာရီခွဲလောက်အချိန်လောက်ကစပြီးမီးလောင်ခဲ့တာပါ။မီးလောင်မှုဖြစ်ပွားခဲ့တဲ့နေရာကိုမဲ့ကျန်းမီးသတ်တပ်ဖွဲ့ဝင်တွေစခန်းတွင်းကတာဝန်ရှိသူတွေနဲ့လူမှုရေးအဖွဲ့တွေကမီးဆက်ပြီးတော့မကူအောင်စ조사ငိမ့်သက်ပေးခဲ့ကြတယ်လို့ဆိုပါရယ်။က
ยินดีครับเด็กกอมดี้เอาก็ท่าอูรอบัตรที่การเราคุลูเปียบาร์เองเฮ้ยอันนั้นเหรอชื่อเสียชื่อเสียสีลงเหรอเขาเกี่ยวกับอะไรเขาเกี่ยวกับว่าจะยังได้มาเรียนอะไรจะรู้บ้างไม่เจ้าหรอเนี่ยสี่ยาลายไปว่าชื่อเสียสีลงเหรอเขาเกี่ยวกับรู้ยังจะปลาล่าเสียกันไหมเนี่ยไม่ยังเลยกูอยากเลยสักเช้าอีเนี่ยสักเช้าบีเอ็กวัดดีมาบีเราจ้างเงินอะไรจ้า ดูการเดินต้องแค่มีเวลอยากกูทบีกันอะไรลุเล่ทันทีนี่มาพบยานีบาร์เองที่ก็จะยังงูรอส่งเสียนี่จะทิบาร์เองมีเวลดูการเดินรีกูรอดูการเดินสังอาณาบายนี่ก็ยี่บอกเกจยี่ลงเงินนี่ลูกสังเป็นนี่จ้าบาร์เองท่านยามาเนี่ยจะมาดูการเดินสังกูกูสิบีดูการเดินตีนี่บาร์คุลงนี่ทันนี่จ้าบาร์เองนึกว่าดูการเดินสังมาดูการเดินกูลองจ่อคุลงนี่ทันนี่จ้าบาร์เองเช่น มาเอ๋มาเปรียบเทียบกันเอาไว้เช่นคุณนั่งกันกระดานเรียนรู้จะไปกดทุเรียนไปว่าไหมมาตั้งสองคลิ้งเอริโก้จะช้าคลิ้งเอริเนี่ยดูปัญญาเตียงอยู่คนเนี่ยจะช้าคนยืดไปบนเนี่ยข้อจะสั่นหน้ากูส่งตาพวกลูกคนยืดเหลือชาดูริกาตั้งส่วนนี้จะว่าเลยมาตั้งสองคลิ้งเอริโก้อาเป้ปั้นบุยทุสิเวียดีกูจะนิวากูลาตั้งมาลูกคนยืดกังซีมาเจมป้านี่จะมาแบบคุลูตั้งส่วนไล่จาระว่าจะนิวากันนี่พี่รอลิซาสแลนต์เรียนไปบูทาร์อากูกูจะจอดเองอาเปรียบเทียบม
सी सीवे खामा रेगो मदा सानुरे तौने बेंटले वेनलु याओं सिसिन बिगे बी ना मजा दुरे द्वे तिंगीटा अतों पु प्या बी मे दु दुऊ गो गायान गे लु प्यो सु तिन ब्या जा रा दचो गो ले म्यान म म्यान द्वे द्वे अफु असत तों सा ये नी सने ने लो बी गे बारे एरी लु सिसिन लो सोंग पी रा ने दु कुला दम गा हा अप्यो द दम हो लन द्वे लो सोंग ने सरा प्या गे रा वा मदा सा कली ने रे लुवा छ बी गो लैलो नी द्वे फि आओ लो बी मे सो ये एरी कली ने रे हा तचा पौमन कली ने रे लु बे पौमन बवा तकु मा अपी ओवा नी थाई नाइन जा मा फि दे लु कुला दम गा गा ठौ प्या नि रा वा ता बी मले वन ने ब्वे लट द्वे छि नी गा रो कबा दवान गा मदा सा कली ने 93 दन लाव हा तुरो मुई फ्वा ला रे छै मा बे तुरो ये अख्वन ये गो छो फौ खन या बु गा म्या नि दे लु कुला दम गा सिन गन सा मा फौ प्या था बा रे एरी कली ने तान बाउ म्या सा गो मी दा सु री ने ख्वे बी अजान बरन पि मु खन या नैसत खन या पिठा खन या नाइन जे छि रे तचा अख्वे असी री मा ब्वा था जा रा जों फि बा रे लुकुंसा कुलदमग कमिश्नर मिंजी मिशो बेचल हा कोई खले अठूकूलैपे तु से कुेनोगा मदन सन खलेंगे लिलू सूठा रे मजा खना फिटे सुरा तई मजा के मावे तु ती गे यारे लु मिशो बेचल का प्यो बारे
While preparing for today, I was remembering when I just started to be a pediatrician.
ဒီနေ့ပြောဖို့ပြင်ဆင်နေရင်းနဲ့ကလေးတစ်ခုရှာဝယ်ဖြစ်တဲ့ကျွန်မအလုပ်ဆောက်လုပ်တော့ငါမတန်ဆန်းကလေးငယ်တွေကိုလူတွေဘလို့အဖြစ်ခပြုကြရဲဆိုတာကိုပြန်ပြီးတော့သတိရပြီးပါတယ်။တကယ်တော့ဒီကိစ္စအများကြီးပိုးပြီးတော့ရှုပ်ထွေးပါတယ်။အဲ့ဒီကလေးတွေကိုလူတွေကမလိုချင်ကြပါဘူး။ဖွက်ထားတတ်ကြပါတယ်။တက်တာလိုမျိုးဟာတွေထဲမှာထည့်ပြီးတော့ဖွံ့ဖြိုးမလာနိုင်အောင်လို့လုပ်တတ
ဒီကိစ္စကိုပြောဆိုနေတဲ့ကျွမ်းကျင်သူတွေကသဘောတူကြပါတယ်ဒီချက်ဟာသူတို့ဖွံ့ဖြိုးလာစေဖို့နဲ့တခြားအရေးပါတဲ့အခွင့်အရေးတွေကိုနားလည်သိရှိလာစေဖို့အဓိကကြတယ်လို့သတ်မှတ်ကြပါတယ်မတန်ဆွမ်းကလေးငယ်တွေကိုဖွံ့ဖြိုးအောင်လုပ်ပေးဖို့ရမှာဥပဒေတွေမူဝါဒတွေနဲ့လူ့အဖွဲ့အစည်းကတင်ကြိုသတ်မှတ်ထားတဲ့ထိခိုက်စေတဲ့ယူဆချက်တွေကိုကံကြွယ်ဖြည့်ရှင်းရေးနည်းလမ်းတွေကိုအကောင်အထည်ဖော်တဲ့အပေါ်နဲ့ခွဲခြားဆက်ဆံတာအဆက်ရအောင်လုပ်တာနှိမ့်ဆက်ညှဉ်းပန်းတာတွေကနေအကာအကွယ်ပေးတဲ့အပေါ်မူတည်နေတယ်လို့ကျွမ်းကျင်သူတွေကပြောပါတယ်။မတန်ဆွမ်းကလေးငယ်တွေဟာနောက်ချံရိတ်ခံထားရနိုင်ခြင်းနဲ့လူလူရှုခံရနိုင်ခြင်းအများဆုံးရှိသူတွေထဲမှာပါတယ်လို့မဟာမင်းကြီးဘက်ချလက်ကပြောပါတယ်။သူတို့ရဲ့ဘဝတွေအပေါ်တက်ရောက်တဲ့ဆုံးဖြတ်ချက်တွေကိုချမှတ်တဲ့နေရာမှာသူတို့ကိုယ်တိုင်ပြောဆိုခွင့်ရှိရမှာဖြစ်တယ်လို့သူတို့ပြောတာတွေကိုနားထောင်အောင်လုပ်ခွင့်လည်းရှိရမှာဖြစ်တယ်လို့မဟာမင်းကြီးဘက်ချလက်ကပြောပါတယ်ခင်ဗျာ
။ကိုကျော်ကျော်သိမ်းပြပြသွားတာပါရှင်။ကျမတို့ဗီဒီယိုကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာလိုက်ကနေပြီးဝေဖန်ကြံပေးစာတွေပေးပို့လို့လည်းနားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့တဲ့ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်တယ်လို့ email လိပ်စာ bamis@voanews.com ကိုလည်းပေးပို့နိုင်ကြပါတယ်ရှင
်။VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်2019ခုနှစ်မတ်လ4ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ1925 32နဲ့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကိုတို့ကနေပြီးတော့တိုက်ရိုက်နားဆင်နိုင်ကြပါလိမ့်ရှင်အခုညပိုင်း9နိုင်ခွဲကနေ10နိုင်အထိဆက်ပြီးတော့နားဆင်ကြရမယ့်အစီအစဉ်တွေကတော့စီးပွားရေးဘလော့ဂါတွေပြောသမျှတက်တက်ရောင်သတင်းလွှာနဲ့အတူသူယုံကြည်ရာကန္တမှာတော့
ကိုယ့်ကိုယ်ကိုဦးစားပေးတဲ့ Self Center ဖြစ်နေတဲ့စိတ်ကလေးကိုအများနဲ့ညှိနှိုင်းနေထိုင်နိုင်ရင်အလုံးမှာပဲဖြစ်ဖြစ်ဘဝမှာပဲဖြစ်ဖြစ်ပိုပြီးပျော်ရွှင်အောင်မြင်နိုင်တယ်ဆိုတဲ့အကြောင်းပါပဲ
အမေရိကန်နိုင်ငံမှာနေထိုင်ပြီးခရီးသွားဝန်ဆောင်မှုလုပ်ငန်းတစ်ခုမှာအလုပ်လုပ်နေတဲ့မတ်ယူဝင်းထွန်းရဲ့ယုံကြည်ရာကိုနားဆင်ကြရမှာပါဒီလိုအစီအစဉ်တွေကမှအခုအရင်ဆုံးစီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးမှာပါရှင်ပုဂ္ဂလိကကြောင့်စီးပွားရေးအောင်မြင်သွားရင်ဝင်ငွေကောင်းလာတဲ့လုပ်ငန်းကြီးကဏ္ဍတစ်ရပ်ဖြစ်ပါတယ်နိုင်ငံသားတင်ယုံညွှန်တန်းနဲ့တင်တဲ့ပုဂ္ဂလိကကျောင်းတွေရောမြန်မာတင်ယုံညွှန်တန်းနဲ့တင်ကြတဲ့ပုဂ္ဂလိကကျောင်းတွေရောမြို့ကြီးတွေပေါ်မှာရောမြို့ငယ်တွေပေါ်မှာပါအများပြားရှိနေကြသလိုအလုတ်ကိုင်အများပြားဖန်တီးပေးနေတာလည်းဖြစ်ပါတယ်ပုဂ္ဂလိကပညာရေးဈေးကွက်ကအခုဆိုရင်ကျေးလက်တွေထိပါတိုးချဲ့လာနေတာပါပဲခူးမြို့ကင်းပိုင်ကျုံကျေးရွာထိပ်မှာပုဂ္ဂလိကကိုပိုင်ထက်တန်းကြောင်စတင်လိုက်တဲ့ဒေါ်လှလွန်းဆွေကိုမတ်တင်ကြီးထိုက်ကဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာတင်ပြထားပါတယ်ရှင်
ဒီ investment ကတော့သူကကျွန်မပြောသလိုအခုတော့ပြောကျွန်မရာအမြဲအစိုးနေအများကြီးမလို့ရှင်ဘူးဒါပေမဲ့ခုကကျွန်မဆိုလို့ကလေးလေးတွေပညာတက်သွားရင်ကျွန်မချီးမြှောက်တယ်ဆိုဒီတစ်နှစ်တော့ထွန်းပအောင်လို့ဒီနောက်နှစ်ပေါင်းနောက်နှစ်လောက်ဆိုရင်တော့အလူလာပြီးဆိုတော့ဒါအမြဲဆိုတာ investment ကကျန်လာမှာပဲလေဟိုဒီအများကြီးလုပ်ငန်းဆိုရတဲ့ဒါဟိုအဝိဇ္ဇမှလည်းတည်နေလူများလာပြီးဆိုရင်ပတ်စံတော့မလို့ရှင်လောက်အောင်လို့ရလာမှာဟုတ
်ရန်ကုန်မှာပုဂ္ဂလိကအကြောင်းဖွင့်ပြီးအောင်မြင်နေတဲ့ဒေါ်လာလုံးဆွေပါရှင်အခုတော့သူကဘကိုးမြို့ကင်းပိုင်ကျုံရွာမှာကိုယ်ပိုင်အထက်တန်းစင်ကျောင်းကိုတည်ထောင်လုပ်ကင်ဖို့အစပြုလိုက်သူပါပုဂ္ဂလိကကျောင်းတစ်ခုထောင်ဖို့အတွက်လူသားအရင်းမြစ်ကတော့ရှိတယ်ဆိုပေမဲ့လစာပေးနိုင်ရေးအတွက်ကတော့လုပ်ငန်းအောင်မြင်မှုပေါ်မှာမူတည်တယ်လို့ဒေါ်လာလွတ်ဆွေကပြောပါတယ
်အဲဆရာဆရာမဘိုက်အခက်ခဲရတော့လုံးဝမရှိဘူးဖြစ်သွားတာပေါ့နော
်ဟုတ်ကဲ့ရှင်
ပြီးတော့လူငယ်ဆရာလေးတွေလည်းအမရဆက်သမားလေးတွေကကျွန်မတို့အင်တာလဗျူးတဲ့တော်ကြောင်လေးဖြစ်လို့ပေါ့နော်တော်တော်လေးတွေကသူတို့ကလည်းအမရဆက်သမားတွေနဲ့တက်ကြွတယ်ဘာလို့လဲဆိုဒီကျွန်မတို့ကိုပြောပြတယ်မအားရှိမှာတင်မယ်ဆိုလို့ရှိရင်ငွေကြီးပိုင်းကိုတော့ခလို့စေမတက်မနိုင်သေးပေမဲ့ဟိုအမခန္ဓာနဲ့တခုကတော့ဒီကြောင်းဝရတဲ့ကျုံမြတ်ပဲလေ။အိုဆရာကြီးကိုခွဲဝေပေးမယ်။အဟိုအမကတော့ဒီညာဒါနလောက်ပဲဒီလောက်ထားတာပေါ့နော်။အစာဦးပိုင်းဆိုင်ရာတော့ဒီလောက်ကုန်ကြထားတယ်။အဲ့တော့အမောင်လေးတို့စူးစမ်းပေးပါဒီကြောင်းမှာအမစလုပ်တဲ့ရှိရွက်ချက်ကငွေကြီးအမြတ်အစုံးထက်ဒီတို့တည်းရခလေးလေးတွေရဲ့ပညာကြီးကရန်ကုန်လူမျိုးပဲရှင်ပေါင်တန်းနိုင်ရမယ်ဆိုရွေးချယ်တဲ့လောက်တာဖြစ်လို့ကျေကျေတူလို့ရှိရင်တော့လာလာပေမှာရေကျေမတူဆိုတော့သူကငွေကြေးပိုင်းကိုပဲတအားမဲ့မဲ့မမုန်းနဲ့ငွေရမှဖြစ်မယ်ဆိုရင်တော့ဟိုအမားနဲ့လက်ကြုံမှုတိတ်ဆင်မပြေနေတူတယ်လို့ပြောရပါဘူးလဲဆိုတော့ကျွန်မခုလို့တဲ့လူကလည်းဘယ်လိုရမှန်းမသိဘူးလေတိတ်စားတယ်ပထမနှစ်ကတော့လုံးဝဟိုကျေရဖို့တော့လင်းခါလို့မရဘူးလို့ဒါကြောင့်လို့ဆိုကျွန်မတို့ပညာရေးလုပ်ငန်းကနည်းနည်းလေးလုပ်ရတာဟုတ်ပညာရေးလုပ်ငန်းကယုံကြည်မှုမိသားစုရဲ့ယုံကြည်မှုတောင်းသားတွေရဲ့ယုံကြည်မှုကိုရရှိဖို့တကအချိန်ပေးဆက်ရတယ်တနည်းချင်းနဲ့ဒီတနည်းမှာပဲကျွန်မဟိုချမ်းတော့ငါစီဝိုင်းလုပ်ငန်းတို့ဒီတနည်းချင်းမှာပဲဒီအချိုးမြက်ကိုပြန်ယူလို့ရတယ်ဆိုတော့အဆင်မျိုးတော့မဟုတ်ဘူးဟိုပြန်လိုက်ရမှာတော့မဟုတ်ဘူးကျွန်မတို့ဒါတောက်ခွဲကံကောင်းလို့ဖြစ်စီဒီဓမ္မဂျုံကျွန်မရှင်းလိုက်ရတဲ့ရှင်းပြတော့တနည်းချင်းတော့ဘလို့နည်းနည်းမှလည်းရနိုင်မှာမဟုတ်ဘူ
းကိုပိုင်ကြောင်းထောင်ရတဲ့စီးပွားရေးကတခြားစီးပွားရေးလိုမျိုးတေချာပေါက်အမျက်ဆွန့်တွက်ချက်ထားလို့မရဘဲယုံကြည်မှုအောင်မြင်မှုရဖို့အချိန်ပေးပြီးတော့ကြိုးစားရတဲ့အကြောင်းဒီမတိုင်ခင်မှာတော့ငွေကြေးရင်းနှီးမြှုပ်နှံထားရတာကစွန့်စားရတာဆိုပေမဲ့
ตุกก็เนมาจ้างพ่นบ่อธิกสร้างสรรค์ผิดแค่ได้จ้างของอคุโลเปาะปะบาเลยกูก็บ่รู้สิเซนท่าเลยสอตะเกียวดีจ้างนี่อ่ะหลุนเน้โลสงเสร็จเสร็จมาดิตะเสร็จไปบ่มะละวุสวยนะมาดีเจงกูบักก็จ้างว่ากูเปียขึ้นနိုင်เนี่ยนี่ท่าสอเงี้ยจี้ก็ตึกตัวปู่ๆเป็นมันแล้วตึกไม่ใช่หรอกถ้าใบแม้ยีๆซิว่าเยอะแต่ลงมาสวยจอจาก้าวว่ามั้ยแล้วแต่หูอ่ะอู้ก็แทบพี่สาวอ่ะมะนี่กูยีจี้ไปหมดจะมาตะอู้ล่ะสอไม่รู้ส kalidu sabdin dia yang. Ai jangan cut lah deh, pasal, wujudnya amnya sunter gua suatu malam baru di tahun ni di macam ni, kalili di, jangan gua mula lulus di mountain ni jadi kita bahaya bahaya yang kau awal ni di tengah ni, umma tu je, umi dahsyu gua biar mika kau support ni lama ni, biar ini singkau mula ni biar ini, tapi biar ni tapi biar ni bawa di yang di dia, jangan gua mula di rumah ni mula di luar, biar ini singkau ni tulan ni, cuma ujinya di bawa, terus jumpa mama, ni mati lu biar ini singkau ni kau bani. ที่แม่เนี่ยเขาเนี่ยที่จะงูมีบริมันลิ้นอยู่จะอักวะฮะตัวนี้เนี่ยเอาจะมาเอาดอกผ้าไปตัวที่แม่มาที่ว่าไปสกูดีพูดนะก็ร้องข้าจิ้งเลยจะมาไม่ยังจีบเอาชิดแต่ส่วนเนี่ยต้องดาวไม่จีบอะไรมาลูกคนส่วนต่างงาดาวหมดเสียส่วนจะชิดดาวเนี่ยใครบ้าบีซีลูกบีเนี่ยลูกใครบ้าบีซีลูกบีเนี่ยสกุลเดียวสาดีกูติงจ้าเลยติงจ้าเด็กข้ามาชุดสาดีกูน้ำเลยอะไรสิเนี่ยน้ำเลยอะไรสิเนี่ยก็จะสาดีกูน้ำเลยเป็นเนื้อส่วนไม่เจ
ကိုလှုပ်ဖို့အတွက်အာနာပိုင်တွင်နဲ့လောက်ရကံရလွယ်ကူလာတယ်လူလူလာလာကူညီကြတယ်လို့လည်းဒေါ်လာလွန်ဆွေကပြောပါတယ်။
အစီဝေးတော့တဲ့အမှန်ဝင်ကြီးတွေလည်းပေါ့နော်ဝင်ကြီးတွေတက်တယ်ဒီညာလေးဝင်ကြီးတွေရောအဲကျွန်မစစ်တင်ဝင်ကြီးငါ၆လောက်တက်တဲ့အဲစီဝေးလည်းတခုတို့လုပ်တယ်ကိုပိုင်ချောင်းတိဆောက်တဲ့လူကြီးအတွက်ကိုတို့ပြည်ပညာလေးပေါ့နော်သူကိုเจ้ามาပါလေးလုပ်လဲပါလို့ကျွန်မကတော့အဲ့တော့ကျွန်မဘာသာခုမှလိန်ညာပြီးတော့ကျွန်မတော့ခုမှမတင်ဘူးအချို့เจ้าတွေကတော့ဟိုပေါ့နော်ဟိုဓာတ်ပုံတွေရိုက် ဒီဒါပနက်ချားတဲ့ပုံကျမလာတော့ကျတိုင်းထူထားတဲ့ရှိတိုင်းအဲ့ဒါပဲကတိအနေထားအဲ့ဒါကောင်းအနေထားတာပဲကျမတတ်ပေါ်ရပြီးပါဝါပိုက်ပရီဇန်တေးရှင်းမှာကျမကကျမအားဒီကြောင်းလေးဖြစ်ပေါ်လာပုံလေးကျမအဲ့တိုင်းမရှိတာရှိတာဒီများလေးတို့ကြောင်းလေးကျမမပြီးသေးဘဲနဲ့ပြီးတဲ့ဆိုပြီးမညာကြဘူးအဲ့ဒါအဲ့ကဟိုကဒီတိုင်းကိုကြည့်ရတော့တယ်အဲ့ဒါသမီးကမိချောင်းရတယ်မပြီးသေးဘဲနဲ့ဆရ
အဲ့ဒီမှာလည်းဒီမှာရည်ရွယ်ချက်ပြောပြတယ်။ကြကြပြောဒီမှာဒီဖေဖော်ဝါရီလမှာဒီမှာချောင်းပြီးကိုပြီးရမယ်ဆိုပြီးတော့အဲ့ဒီလူကြီးတို့ဒီမှာအာမခံနေပေါ့နော်။အာမခံတော့ဒီစားမှုပိုင်းမှာတို့တော့ဒုံးလူချင်တာလေးတွေပြောတယ်။စင်ကာပူမှာကျောင်းတက်အလုပ်လုပ်လာခဲ့တဲ့အတွေ့အကြုံတွေကိုလည်းလက်တွေ့စီးပွားရေးလုပ်တဲ့အခါမှာအသုံးချပြတဲ့လူလည်းဒေါ်လာလွန်စွေကပြောပါတယ်။
ကျွန်တော်ကျောင်းကောင်းကောင်းလေးစောင့်ရတဲ့ရည်ရွယ်ချက်ကတော့ကျွန်တော်ကျောင်းကောင်းကောင်းလေးစောင့်ရတဲ့ရည်ရွယ်ချက်ကတော့ကျွန်တော်ကျောင်းကောင်းကောင်းလေးစောင့်ရတဲ့ရည်ရွယ်ချက်ကတော့ကျွန်တော်ကျောင်းကောင်းကောင်းလေးစောင့်ရတဲ့ရည်ရွယ်ချက်ကတော့ကျွန်တော်ကျောင်းကောင်းကောင်းလေးစောင့်ရတဲ့ရည်ရွယ်ချက်ကတော့ကျွန်တော်ကျောင်းကောင်းကောင်းလေးစောင့်ရတဲ့ရည်ရွယ်ချက်ကတော့ကျွန်တော်ကျောင်းကောင
ကျွန်တော်ပန်ကအားစနစ်ကိုအများကြီးလုပ်ပေးတာဆိုတကယ်ဟုတ်သက်သက်ရွရွနေပေါ့နော်။တန်ကုန်ကြောင်းလေးနဲ့ဒီမှာကျွန်မနိုင်တဲ့လောက်လေးဝယ်ဝယ်ကျွန်မအလုပ်လေးပဲ။သက်သက်ရွလေးဖြစ်လာတော့အော်နေရာတော့ခလေးတောင်းတတဲ့ခါကြရင်လေဒီတိုင်းလေးပဲလုံလုံချုံချုံလူရွှေချွေချွေနဲ့တက်ရအောင်ဒီမှာလည်းဘူး။အကြီးဆောင်အကြီးဆောင်လိုက်တာပြန်လိုက်တာတော့မျိုးနေတယ်။
ရရှိမှာပြန်ဇေဝန်တို့ရောစီပင်သားရာကြီးကော်မတီအဆက်ဆက်ရွေးကောက်ပွဲတွေကိုမတ်လ3ရက်နေ့တနင်္ဂနွေနေ့မှာကျင်းပမှာဖြစ်ပါတယ်။ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့အများပြည်သူသိထားတဲ့အချက်တွေနဲ့စီပင်ရွေးကောက်ပွဲဟာဘလောက်ရေးပါသလဲဘလောက်လုပ်ပိုင်ခွင့်တွေရှိတဲ့နေရာဖြစ်သလဲဒါတွေကိုလာမယ့်အင်္ဂါနေ့ညပိုင်းတရက်လီလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်။ တမောင်းဟုတ်ကိုဆွေးနွေးမြင်းများလူရာတွေကိုစာနယ်ဖြစ်စီအသံဖိုင်နယ်ဖြစ်စီကြိုပြီးတော့ပေးပို့ထားမယ်ဆိုရင်တဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က
1-2-3-2-3-2-3-2-3-4 ဖြစ်ပါတယ်။ email လိပ်စာက burmese@viewingnews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်လူရဲ့တော်ရရှင်တွေကိုကျေးဇူးပါတယ်ခင
်ဗျ။အင်္ဂါညတရားလေးလိုက်မှာပါဝင်ဆွေးနွေးလက်ဖို့ထပ်မံဖိတ်ခေါ်ပါတယ်ရှင်။အခု blogger တွေပြောသမျှအစီအစဉ်နားဆင်ရပါမယ်။အမေရိကန်အပါဝင်နိုင်ငံတချို့မှာဒီနှစ်ထဲ 5G မြန်နှုန်းမြင့်အင်တာနက်ကွန်ရက်ဝန်ဆောင်မှုပေးတော့မယ်လို့ကြေညာထားကြပါတယ်။ 5G ကွန်ရက်နဲ့သုံးနိုင်မဲ့ smartphone အပါဝင်ပစ္စည်းမျိုးစုံကိုလည်းပွဲထုတ်မိတ်ဆက်နေကြပါတယ်။ဒီတော့ 5G ကွန်ရက်သုံးရင်ဘယ်လိုအကျိုးထူးမလဲ။ဘယ်တော့အပြည့်အဝသုံးနိုင်ကြမလဲဆိုတာကိုမတ်စုမြတ်မောင်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ်ရှင်။
2019ခုနှစ်ထဲမှာအမေရိကန်နဲ့ဗြိတိန်အပါအဝင်ဒီဥရောပနိုင်ငံတချို့မှာ 5G ကွန်ရက်တွေစားဖို့ပြင်နေကြပြီဆိုတော့ 5G ပစ္စည်းတွေလည်းအပြိုင်ဆိုင်ထုတ်နေကြပြီကိုသားညုံကြီးအထူးသဖြင့် smartphone ကုမ္ပဏီတွေပေါ့
စပိန်နိုင်ငံဘာစီလိုနာမြို့မှာနှစ်တိုင်းလုပ်တဲ့ Mobile World Congress ကုန်စည်ပြပွဲကြီးမှာ 5G ကွန်ရက်အတွက်ဆင်သစ်ဖြစ်နေပြီဆိုတဲ့ဖုန်းသစ်တွေကို smartphone ကုမ္ပဏီတွေကအပြိုင်မဲ့သူ့ထက်ငါမိတ်ဆက်နေကြတာမဟုတ်လားမဆွေးမြမော
အခုလက်ရှိအမြန်ဆုံး 4G LTE ထက်ကိုဒီ download speed ကအနည်းဆုံး10ဆပိုမြန်မယ်လို့ဆိုရဲ 5G ကွန်ရက်ဖြတ်ပြီဆိုလို့ရှိရင်အမြန်ဆုံးဝန်ဆောင်မှုရဖို့က 5G smartphone လိုပြီလေတကယ်တမ်းပြောရမယ်ဆိုရင်တော့ 5G မြန်နှုန်းမြင့် internet ဝန်ဆောင်မှုပေးတဲ့လုပ်ငန်းတွေဘက်က 5G ကွန်ရက်ဖြတ်တာကအချိန်ကြာနိုင်ပါသေးတယ်ဒီကြားထဲမှာကိုကဘယ်လို 5G ဖုန်းတွေသုံးမလဲဆိုတာရွေးချယ်နိုင်ဖို့ရွေးချယ်စရာတွေရှိနေတာကတော့ကောင်းတယ်လို့ပြောရမယ်ရှင်
အင်တာနက်ဆက်သွယ်မှုအခြေခံနဲ့နောက်ဆုံးပေါ်ပစ္စည်းတွေကိုမိတ်ဆက်ကြတဲ့ MWC ကုန်စည်ပြပွဲကြီးမှတိုင်ခင်ကလေးက Samsung ကုမ္ပဏီက 5G နဲ့သုံးဖို့ဆိုတဲ့ဒီ Galaxy S10 5G ကိုကြိုပြီးတော့မိတ်ဆက်ခဲ့တာမဟုတ်လားဗျ။တခြား Galaxy S10 ဖုန်းတွေက March လလောက်ကျရင်ရောင်းတော့မယ်လို့ကြေညာထားပေမဲ့ Galaxy S10 5G ဖုန်းတော့မပါပါဘူး။ပြောရမယ်ဆိုရင်တော့ smartphone ဆက်သွယ်ရေးဝန်ဆောင်မှုပေးတဲ့လုပ်ငန်းတွေဘက်က 5G ကွန်ရက်တွေဖြန့်တော့မှပဲ 5G ဖုန်းကလည်းကောင်းကောင်းအလုပ်လုပ်ပါလိမ့်မယ်။
5G ကိုရဲ့အစစ်မြစ်တဲ့နိုင်ငံတွေမှာ 5G ကိုရဲ့ကိုချက်ချင်းတော့တနိုင်ငံလုံးအတိုင်းအတာနဲ့ဖြန့်နိုင်အောင်မှာမဟုတ်ပါဘူး။ဒါကြောင့်နောင်ထွက်ဖို့ရှိတဲ့ဖုန်းသစ်တိုင်းကတော့ 5G နဲ့သုံးလို့ရနိုင်သေးတဲ့ဖုန်းတွေမဟုတ်ဘူးလေ။ဒါပေမဲ့ဒီနှစ်ဒီ MWC ကုန်စည်ပြပွဲကြီးမှာ 5G အသားပေးကြော်ညာခဲ့တဲ့ဖုန်းတွေထဲမှာ Huawei ရဲ့ Mate X ဆိုတဲ့ဖုန်းကတော့ထူးတယ်ပြောရမယ်။သူကခေါင်းလို့ရတဲ့ဖုန်းဖြစ်တဲ့အပြင် 5G ကွန်ရက်အတွက်အဓိကထုတ်တဲ့ smartphone လည်းဖြစ်တယ်ဆိုတော့ Samsung ရဲ့ Galaxy Fold ခေါင်းဖုန်းထက်ကိုတာသွားတဲ့ 5G ဖုန်းဖြစ်နေတာကို
Samsung Galaxy Fold ကစောက်ဖွင့်လို့ဖွင့်လိုက်လို့ရှိရင် tablet computer လို့ဖြစ်သွားတဲ့ခေါင်းဖုန်းမျိုး။ Huawei Mate X ကတော့စောက်အဖုန်းနှစ်ခုကိုဖြန့်လိုက်သလိုလုပ်ပြီးတော့သုံးလို့ရတဲ့ခေါင်းဖုန်းမျိုး။ဒီဖုန်းရဲ့ download speed ကတစ်စက္ကန့်ကို 4.6 GB ထိမြန်တဲ့ 5G ဖုန်းလို့ Huawei ကတော့ပြောတာပဲ။ဈေးကလည်း Samsung ခောက်ဖုံးတဲ့ဒေါ်လာ600လောက်တောင်မှပိုများတယ်တလုံးကိုဒေါ်လာ2600လောက်နဲ့ရောင်းပါတယ
် MWC ပြပွဲကြီးမှာ 5G ဖုန်းကိုနောက်ထပ်မိတ်ဆက်တဲ့ကုမ္ပဏီကတောင်ကိုရီးယားကုမ္ပဏီ LG ပါ LG V50 Thin Q ဖုန်းတက 5G ကွန်ရက်နဲ့သုံးနိုင်မဲ့ဖုန်းနဲ့ဒီဖုန်းကလည်းခောက်ဖုံးတစ်မျိုးပဲသူကတော့ Samsung တို့ Huawei တို့နဲ့မတူတာရိုးရိုးဖုန်းကိုပဲနောက်ဖုန်းတစ်ခုနဲ့ထပ်ပြီးတော့ချိန်လို့ရအောင်လို့လုပ်ထားတာမြန်အောင်ပြောမယ်ဆိုရင်တော့ဖုန်းတစ်ခုကိုဘေးတိုက်ရှင်ပြီးတော့ဆက်လိုက်ပြီးတော့ဖုန်းတစ်ခုတည်းဖြစ်သွားအောင်လုပ်လို့ရတယ်။ဖုန်း screen နှစ်ခုကိုတွဲပြီးတော့မှတစ်ခုတည်းလို့လည်းတုံးလို့ရမယ်။တစ်ခုချင်းစီတက်တက်လည်းတုံးလို့ရမယ်။ 5G ကွန်ရက်နဲ့ချိန်ထားရင် download speed ရော upload speed ပါ 4G ဖုန်းထက်ကိုအဆ20ပိုမြန်မယ်လို့ကြေညာထားတာပဲ
။အခုလိုမျိုး 5G ဖုန်းတွေပြန်ပွဲထုတ်နေကြတာကအမျိုးစုံပဲ။လုံနိုင်တဲ့ function တွေကလည်းအစုံပဲလို့ 5G ကွန်ရက်နဲ့ပတ်သက်လို့အဓိကတုံးသက်တဲ့ Open Signal ကုမ္ပဏီရဲ့ဒုက္ခထ Ian Falk ကပြောပါတယ်။
This year we're seeing a number of 5G handset announcements, both just before Mobile World Congress with Samsung and at Mobile World Congress. What's striking about the handsets we're seeing?
ဒီနေ့တော့ 5G smartphone တော်တော်များများကိုမိတ်ဆက်ကြတာတွေ့ရပါတယ်။ Samsung က Mobile World Congress ပြပွဲကြီးမတိုင်ခင်ကတည်းကမိတ်ဆက်တယ်။ Mobile World Congress မှာလည်းကြော်ညာမိတ်ဆက်နေကြပါတယ်။အခုတွေ့ရတဲ့ဖုန်းတွေရဲ့အထူးခြားချက်က 5G modem ပါတဲ့ 4G ဖုန်းတွေမဟုတ်ပဲ 5G ကွန်ရက်ကိုအပြည့်အဝအသုံးချနိုင်မဲ့ဖုန်းမျိုးတွေဖြစ်တာပါ။ Phone screen တွေပိုကြီးလာတယ်screen ပုံစံတွေဒီဇိုင်းတွေကလည်းတစ်ခုနဲ့တစ်ခုမတူကြဘူး 5G မြန်နှုန်းမြင့်ဆက်သွယ်မှုကိုကောင်းကောင်းသုံးလို့ရတဲ့ function တွေကလည်းမတူချားနာကြတာတွေ့ရပါတယ
်လက်ရှိထက်ကို internet ဆက်သွယ်မှုအစားပေါင်းများစွာပုံမြန်မဲ့ 5G ကွန်ရက်ကိုလောလောဆယ်စသုံးနေတဲ့နိုင်ငံတွေကကမ္ဘာမှာတိတ်ကိုနည်းပါသေးတယ်ကြည်ကြဲပြန့်ပြန့်ကွန်ရက်ဖြန့်နိုင်ဖို့အတွက် telecom company တွေက hardware တွေအခုမှတက်စင်နေကြတော့ Gartner သုတေသနလုပ်ငန်းရဲ့ခန့်မှန်းချက်အရဆိုရင်တော့2023ခုနှစ်အကုန်လုံးမှာမြောက်အမေရိကဂျပန်နဲ့တရုတ်နိုင်ငံတို့ရဲ့လူဦးရေ90%ကနှုန်းလောက် 5G ကွန်ရက်ကိုသုံးနိုင်ကြမှာတဲ့
အခုနှစ်ထဲမှာတော့အကန့်အသတ်နဲ့ 5G ကုန်ရက်ကိုစတုံးနိုင်ကြမှာပါ။ဒါပေမဲ့လည်း 5G ကုန်ရက်အကြောင်းနဲ့ဒီကုန်ရက်ကိုတုံးလို့ဘလောက်ကြိုးထူးမလဲဆိုတာကိုအများနားလည်အောင်ကြော်ညာဖို့တော့လိုမယ်လို့ EN Fox ကတော့သုံးသပ်တယ်ဗျ။
We're going to see launches in Europe, Asia and North America in 2019 with commercial services. What's really going to be interesting is
we're hearing from America နိုင်ငံတွေမှာစီးပွားရေးဝန်ဆောင်မှုပေးတဲ့လုပ်ငန်းတွေကအခု2019ခုနှစ်ထဲ 5G ဝန်ဆောင်မှုကိုစပေးကြတာမြင်လာရတော့မှာပါ။ 5G ကိုသုံးရင်ဘယ်လောက်အကျိုးရှိတယ်ဆိုတာကိုလက်ခံဖုံးထုတ်တဲ့ကုမ္ပဏီတွေကဖုန်းသုံးသူတွေကိုဘယ်လိုဆွဲဆောင်ရှင်းပြမှာလဲဆိုတဲ့ကိစ္စကတိတ်ကိုစိတ်ဝင်စားဖို့ကောင်းပါတယ်။မိုဘိုင်းဝေါကွန်ဂရက်ပြပွဲမှာလည်းတွေ့နေကြနေရပါတယ်ဆက်သွယ်ရေးဝန်ဆောင်မှုပေးတဲ့လုပ်ငန်းတွေဘက်ကလည်း 5G ဖုန်းတွေကိုရောသူတို့ပေးမဲ့ 5G ဝန်ဆောင်မှုကဘလောက်ကောင်းနေဆိုတာကြော်ညာလာကြမှာကိုမကြခင်တွေ့လာရတော့မှာပါ 4G ကွန်ရက်ဆက်သွယ်မှုကနေ 5G ကွန်ရက်ဆက်သွယ်မှုကိုပြောင်းရင်ဘယ်လိုအကျိုးတွေရှိလာမလဲဆိုတဲ့ကြော်ညာတွေမကြခင်တွေ့လာရပါလိမ့်မယ်
IHS Market Research Company ကဒီ smartphone တွေနဲ့ပတ်သက်လို့အဓိကကြွမ်းကျင်တဲ့သူ Greg Shannonman ကတော့ 5G ကွန်ရက်ဖြန့်ဖို့တက်ဆင်ပေးတဲ့ကုမ္ပဏီတွေရော 5G ဆက်သွယ်ရေးဝန်ဆောင်မှုပေးတဲ့လုပ်ငန်းတွေပါ 5G ကိုသုံးလို့ဘာတွေထူးမလဲဆိုတာသေသေချာချာရှင်းပြဖို့လိုမယ်လို့ပြောရခဲ
့ You have to show what the user benefit is and I think right now this is still being worked out exactly what that is
အသုံးပြုသူတွေအတွက်ဘယ်လိုအကျိုးရှိမှာလဲဆိုတာပြဖို့လိုပါတယ်လောလောဆယ်မှာတော့ 5G ကနေဘယ်လိုအကျိုးတွေရနိုင်မလဲ 5G သုံးလို့ရတဲ့ပစ္စည်းတွေကနေသုံးတဲ့သူတွေကိုဘာတွေပေးနိုင်မလဲဆိုတာကိုလေ့လာနေကြတဲ့အစ်စ်မှာပဲရှိနေပါသေးတယ်ဝန်ဆောင်ကဘယ်လောက်ယူမလဲ data plan ဈေးကိုရောဘလို့သတ်မှတ်မှာလဲဆိုတာချိန်နေကြတော့မှအစပိုင်းတော့ LTE အတွက်ယူတဲ့ဝန်ဆောင်ကနေတိတ်မကွာတော့ပါဘူး 5G ကွန်ရက်နဲ့ပတ်သက်လို့အခုလိုစဉ်းစားသတ်မှတ်မယ့်ကိစ္စတော်တော်များများရှိနေပါသေးတယ
် smartphone ဆက်သွယ်ရေးကုမ္ပဏီတွေက 5G မြန်လုံးမြင့် internet ဝန်ဆောင်မှုပေးမယ်လို့ကြေညာထားကြတာခုနှစ်ထဲမှာတော့တကယ်ပေးနိုင်တော့မှာပါဒါပေမဲ့လည်းလူတိုင်း 5G ရဲ့အကျိုးကိုအတိုင်းအတာပြည့်ဝခံစားနိုင်ကြဖို့ကတော့နှစ်တွေကြာလိမ့်အောင်ပဲမဆွေးမပါဘူး
တေချာရာကတော့ဒီဈေးကြီးတဲ့နောက်ဆုံးပေါ် 5G ပစ္စည်းတွေကိုတုံးနိုင်ကြသူတွေကတော့ 5G ရဲ့ထူးခြားမှုကိုအရင်ဆုံးအသုံးချနိုင်ကြမှာပါဒါပေမဲ့အများစုအတွက်ကတော့ 4G LTE ထက်ကိုအင်တာနက်ဆက်သွယ်မှုအစ20ပိုမြန်မယ်လို့ဆိုရဲ 5G ကွန်ရက်ကိုလက်တွေ့တုံးနိုင်ဖို့ကအထိတ်ကြားနိုင်ပါသေးတယ်ရှင
်ပါစုမြတ်မွန်စီစဉ်တင်ဆက်ပေးနေတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ဖြစ်ပါရဲ့ရှင်။အခုမတ်ရီးတန်နာကျော်စီစဉ်တင်ဆက်ပေးနေတဲ့တက်တန်ရောင်သတင်းပါကိုလည်းနှားစင်ကြရအောင်ပါရှင်။
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တန်ရောင်တင်လာမှာတော့နေမဲကျော်အဆိုတော်ရှက်ကီးယားတယောက်ဘာဖြစ်လို့တရားစွဲခံရတာပါလဲပြီးတော့အမေရိကန်သမ္မတဟောင်း George W. Bush ရဲ့သမီး Jenna Bush အမေရိကန်ရုပ်သံတိုင်းတစ်ခုရဲ့နေမဲကျော်အစီအစဉ်ကိုတင်ဆက်ခွင့်ရမှာပါဒီလိုမျိုးကမ္ဘာတစ်ဝှမ်းကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူထားတာကိုတော့ပြပေးသွားပါမယ်ရှင်ကမ္ဘာကျော်အဆိုတော်ကိုလံဘီယာနိုင်ငံသူရှက်ကီရာဟာသူပေးဆောင်ရမယ့်အခွန်ယူရို14သန်းခွဲအမေရိကန်ဒေါ်လာနဲ့ဆိုရင်တော့16သန်းခွဲပေးဆောင်ဖို့ပြက်ကွက်မှုနဲ့ဇွန်လမှာတရားရုံးကိုလာဖို့ဆင့်ခေါ်ထားကြောင်းစပိန်နိုင်ငံကက်တလိုးနီးယားဒေသကတရားရုံးတစ်ခုကဖေဖော်ဝါရီလ26ရက်နေ့မှာပဲပြောလိုက်ပါတယ်။ဇန်နဝါရီလ22ရက်နေ့ရက်စွဲနဲ့သူ့ကိုတရားရုံးကဆင့်ခေါ်လာပို့ခဲ့ကြောင်းသူတို့ကထုတ်ပြောတော့တာဖြစ်ပါတယ်။ရှက်ကီရာအိမ်မှာနေခဲ့တဲ့2012ခုနှစ်နဲ့2014ခုနှစ်ကြားကာလအတွင်းဝင်ငွေကုန်ကိုမပေးဆောင်ထားဘူးဆိုပြီးတော့ပြီးခဲ့တဲ့ဒီဇင်ဘာလမှာသူ့ကိုတရားစွဲခဲ့တာဖြစ်ပါတယ်။သူ့ရဲ့ရှေ့နေတွေကတော့2015မတိုင်ခင်အိမ်မှာသူမနေခဲ့ဘူးပြီးတော့သူပေးရမယ့်အခွန်ကောက်တွေအလုံးတွေလည်းပေးဆောင်ပြီးဖြစ်ကြောင်းပထမဆုံးပြီးတော့ဆွေးဆွေးမှုတွေထွက်လာကြတဲ့ကကြေညာချက်ပြန်ထုတ်တာပါ။ Hipstone Line တချင်းတို့လို Clandestino တချင်းတွေနဲ့ကမ္ဘာကျော်တဲ့ရှက်ကီရာဟာသူရဲ့ရည်စားဘာစီလိုနာဘောလုံးအသင်းကဂျရက်ပီကေနဲ့မကြာခဏလိုက်ပြီးတော့ဘောလုံးပွဲကြီးတက်ပါရင်သူတို့နှစ်ယောက်ကအဲဒီကအိမ်မှာနေပြီးတော့ကလေးနှစ်ယောက်ရှိပါတယ်အခုလိုမျိုးနာမည်ကျော်တွေအခွန်ရှာမှုနဲ့စပိန်တရားရုံးကအရင်တုန်းကလည်းတရားစွဲခဲ့ပူတာပါဂျရက်ပီကေနဲ့တူတူဘာစီလိုနာမှာကဲနဲ့အာဂျင်တီးနားဘောလုံးသမားမက်ဆီနဲ့သူ့ရဲ့အဖေကို2016ခုနှစ်တုန်းကယူရို၄သန်းကျော်အခွန်ရှာမှုနဲ့ဒဏ်ငွေရိုက်ခဲ့ပြီးတော့ပေးဖို့ပြက်ကွက်တဲ့အခွန်ငွေရောအတိုးရောအရင်မှစုစုပေါင်းပေးခိုင်းရုံနဲ့မကဒံငွေတက်တက်ဖြစ်နေယူရို2သိန်းခွဲတန်ရိုက်ခဲ့တာပါ။ရီယယ်မက်ဒရစ်အသင်းကနေအခုဒီနေ့မှာယူဗန်တက်စ်အသင်းကိုပြောင်းသွားတဲ့ပေါ်တူဂီဘောလုံးသမားခရစ်စတီယာနိုရော်နယ်ဒိုကိုလည်းအခွန်ရှာမှုနဲ့ဇန်နဝါရီလ22ရက်နေ့တုန်းကပဲယူရို19သန်းနီးပါးဒံငွေချခဲ့ပါရဲ့ရှင်။ဘရစ်တန်နိုင်ငံမှာအလစ်စ်ဘက်ဗီရီမာကြီးရဲ့မြေ မင်းသားဟယ်ရီနဲ့မနစ်ကပဲလက်ထက်လိုက်တဲ့အမေရိကန်ရုပ်ရှင်မင်းသားမေဂန်မာကယ်ကတည်ဆုံးသွားပြီဖြစ်တဲ့သူ့ရဲ့ရောက်ခမဝေလမင်းသမီးဒါယာနာလိုပဲနှောက်ယှက်ခံနေရတယ်လို့ဟောလိဝုဒ်မင်းသားကြီးဂျော့ချ်ကလူးနီကပြောလိုက်ပါတယ်။သူ့ရဲ့ရောက်ခမဝေလမင်းသမီးဒါယာနာဟာလည်းနောက်ခါနေပါပပါရာဇီသတင်းတောက်တွေအတင်းလိုက်လို့ဒရိုင်ဘာကကားမြန်မောင်းပြေးရာကနေကားမောက်ပြီးတည်ဆုံးသွားခဲ့တာဖြစ်ပါတယ်။အခု Success မျိုးသားကတော့လို့ခေါ်တဲ့မေဂန်မာကယ်ကကိုဝင်ကြီးနဲ့ဖြစ်ပြီးသူ့ရဲ့နောက်ကိုမီဒီယာတွေကနှိမ့်ညမပြေလိုက်နေတာပါ။မင်းသားဟယ်ရီနဲ့မေဂန်ရဲ့မင်္ဂလာပွဲကိုသူ့ဇနီးနဲ့ဇုံနဲ့တက်ရောက်ခဲ့တဲ့ဂျော့ချ်ကလူးနီကမေဂန်မာကယ်နောက်ကိုမီဒီယာတွေတစ်ချိန်လုံးလိုက်နေကြတာလုံးဝကိုလေးစားမှုမရှိဘဲနဲ့ထင်တယ်လို့မီဒီယာထဲမှာရေးသားဖော်ပြနေကြတာတွေလုံနေပါတယ်လို့ဩစတြေးလျနိုင်ငံတို့ WHO မဂ္ဂဇင်းနဲ့မေးမြန်းခဲ့မှာကလူးနီကပြောပါတယ်ဒီမျိုးသမီးကခနလကိုဝင်ကြီးနဲ့ဒါကိုနောက်ကတစ်ချိန်လုံးလိုက်ပြီးရေးနေကြတာဒါအနာကိုလှုပ်တုံးရလို့ပဲတမိုင်းတစ်ပတ်ပြန်လေတာတွေ့ရပါတယ်လို့ဂျော့ချ်ကလူးနီကပြောပါတယ်အရင်တစ်ပတ်တုန်းကဆိုရင်မေဂန်မာကယ်ကသူနဲ့မပြေလည်တဲ့အဖေဖြစ်သူစီကိုရေးထားတဲ့ပုံကိုရေးစားကိုမီဒီယာတွေကဖော်ပြခဲ့တာပါဒါနဲ့ပတ်သက်လို့မင်းသားကလူးနီကဒါဘလောက်ဆေးပြေစရာကောင်းလဲဆိုတာကျွန်တော်သိပါတယ်တမိုင်းကနေပြီးအဖေစီကိုရေးတဲ့စာကို TV မှာပြတယ်အဲ့တော့သူတကယ်ကိုနှစ်ဖူးတွေတူးတွေကြုံနေရတာကတကယ်ကိုတာဝန်ယူမှုမရှိဘဲနဲ့ပြစ်စလက်ခတ်လုပ်တဲ့ဖြစ်ရတွေပါအဲ့တော့လုပ်ပြတာကိုကျွန်တော်အံ့ကိုအော်ရောလို့ဂျော့ချ်ကလူးနီကပြောပါရည်အရင်တော့ကဆိုရင်မေဂန်ဟာသူနဲ့ပတ်သက်ပြီးတော့မဟုတ်မှန်ပြောကြတာတွေအားလုံးဝိုင်းပြီးတော့အနိုင်ကျင့်ကြတာတွေနဲ့ကြုံနေရတာမလို့သူ့အတွက်ရောသူ့ဘိုက်ထဲကကလေးအတွက်ပါစိုးရိမ်နေမိတယ်လို့မေဂန်ရဲ့တငယ်ချင်းတွေက People Magazine ကိုပြောပါရည်2016ခုနှစ်မင်းသားဟယ်ရီနဲ့မေဂန်တို့ကြိုက်နေကြတယ်ဆိုတဲ့သတင်းထွက်လာပြီးတော့မကြခင်မှာပဲမင်းသားဟယ်ရီကလည်းရှာရှာပပကြေညာချက်ထုတ်ပြီးတော့မေဂန်ရဲ့ကိုယ်ပိုင်လွတ်လပ်ခွင့်ကိုလေးစားပေးကြဖို့တောင်းဆိုခဲ့ပါတယ်မင်းသားဟယ်ရီနဲ့သူ့ရဲ့အကူဖြစ်သူဗီရစ်စာထင်းနဲ့အမွေကိုနာမည်နဲ့နေရာကဆက်ခံတဲ့မင်းသားဝီလျံတို့နှစ်ဦးကသူတို့ငယ်ငယ်ကသူတို့မိခင်ဒါယာနာမီဒီယာရဲ့နှောက်ယှက်မှုကြောင့်တေဆုံးသွားရပြီးကြတဲ့ကမီဒီယာနဲ့သူတို့ညီကိုနှစ်ဦးတိတ်ပြီးအဆင်မပြေတာဖြစ်ပါတယ်အမေရိကန်သမ္မတဟောင်းဂျော့ချ်ဝဘုရှ်ရဲ့သမီးဂျန်နာဘုရှ်ကိုအမေရိကန် NBC ရုပ်သံလိုင်းကသူတို့နာမည်ကျော်တူရေးအစီအစဉ်မှာပူရဲအစီအစဉ်တင်ဆက်သူဖြစ်နေခံလိုက်ပါတယ်။သူဒီအေပီလကစပြီးတော့အဲ့ဒီ show အတွက်အလုံးလုံးမှာပါ။တူရေးအစီအစဉ်ဟာနေ့စဉ်တစ်နေ့အတွက်ထိတ်ဆုံးရောက်သတင်းတွေကအစမိုးလေဝသနဲ့ lifestyle လူနေမှုဘဝစိတ်ဝင်စားစရာသတင်းမျိုးစုံအကြောင်းအရာမျိုးစုံကို၄နာရီကြာပြောကြဆိုကြဆွေးနွေးကြတဲ့အစီအစဉ်ဖြစ်ပြီးတော့စကားဝိုင်းပြောကြဆွေးနွေးကြအရေးကြမောကြနဲ့ပေါ့ပါပုံနဲ့တင်ဆက်ပေးထားပါတယ်။ဂျန်နာကဒီတူရေးရှိုးနဲ့တိတ်တောင်ဆိုင်လာသူမဟုတ်ပါဘူး။သူက MBC ရဲ့ရုပ်သံသတင်းထောက်လုပ်ခဲ့တာကြားပြီးဖြစ်ပြီးတော့တူရေးရှိုးမှလည်းမကြာခဏဆိုစလို့ဂန္ဓာဆောင်ကနေပါဝင်ခဲ့ဘူးတာပါ။သူတင်ပြရတဲ့သတင်းတွေနဲ့အကြောင်းအရာတွေကိုကြည့်မယ်ဆိုရင်ဂျန်နာရဲ့သတင်းနောက်ပိုးကိုတွေ့နိုင်ပြီးတော့သူ့ရဲ့ဟာတညာကလည်းတူလာတဲ့ Texas ပြည်နယ်အရွယ်လောက်ကြီးပါတယ်လို့ NBC သတင်းဌာနကဥက္ကဋ္ဌကပြောပါတယ်။သူတို့ MBC ရဲ့ Today အစီအစဉ်နဲ့အပြိုင်ဆိုရင်တော့ ABC ရုပ်သံရဲ့ Good Morning America အစီအစဉ်ရှိပြီးတော့အဲ့ဒီအစီအစဉ်ကလည်းအခုလက်ရှိမနေ့အစောထုတ်လွှင့်ခြင်းကိုပို့ပြီးတော့အချိန်တိုးလိုက်ပါရှင်ဒီတော့တရင်တော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီတရင်တော်ကိုရုပ်ရောအတန်ရောအပြည့်အစုံကြည့်တင်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ကြည့်ကြပါစို့နော်။ Oh hey my oh yeah Oh hey my oh
yeah Get it on the side and brown red မေးစံနာကျော်ရဲ့တက်တန်ရောင်သတင်းလွှာကိုနှာစင်ခဲ့ကြရတာပါရှင်အခုဆက်ပြီးနှာစင်ရမယ့်သူယုံကြည်ရစီစဉ်မှာတော့အမေရိကန်နိုင်ငံမှာနေထိုင်ပြီးခရီးသွားဝန်ဆောင်မှုလုပ်ငန်းတစ်ခုမှာအလုပ်လုပ်နေတဲ့မတ်ယူဝင်းထွန်းပါကိုယုံကြည်တယ်လဲဆိုတာနှာစင်ကြရပါမယ်မမိုးဖြူကစီစဉ်တင်ဆက်ထားပါတယ်ရှင
်မင်္ဂလာပါရှင်ကျမကတော့အသက်ရှင်တဲ့ဖျားကိုကူးပွဲတဲ့ခရီးရန်ဘာသာဝင်တူဖြစ်ပါတယ်ဒီနေ့သူယုံကြည်ရာစီစဉ်မှာကျမဘဝတစ်လျှောက်ယုံကြည်တာတွေထဲကအချက်တစ်ခုကိုပြောပြချင်ပါတယ်အဲ့ဒါကတော့ကိုယ့်ကိုယ်ကိုဦးစားပေးတတ်တဲ့ self center ဖြစ်နေတဲ့စိတ်ကလေးကိုအများနဲ့ညှိနှိုင်းနေထိုင်နိုင်ရန်အလုံးမှာပဲဖြစ်ဖြစ်ဘဝမှာပဲဖြစ်ဖြစ်ပိုပြီးပျော်ရွှင်အောင်မြင်နိုင်တယ်ဆိုတဲ့အကြောင်းပါပဲ
အများနဲ့ညှိနှိုင်းနေထိုင်မှုအနုပညာလို့ပြောရင်လည်းရမယ်ထင်ပါတယ်။ဂီတဒုရယတစ်ခုကိုတီးတဲ့အခါမတီးခင်ကျိုးညှိအတန်ဆန်းကြရပါတယ်။လူဘဝကလည်းဒီလိုပါပဲ။အထူးသဖြင့်အလုပ်ခွင်ထဲမှာတစ်နေ့အနည်းဆုံး၈နာရီလောက်အလုပ်တူတူလုပ်ကြရတဲ့လုပ်ဖို့ပိုင်မဲ့တွေဆိုရင်လည်းအဆင်မပြေတဲ့ပြဿနာလေးတွေဆိုတာအများကြီးရှိနေမှာပါ။နှစ်ဦးနှစ်ဖက်ညှိကြနှိုင်းကြဖြေလျောင်ဖြေရှင်းနိုင်ကြရင်အဲ့ဒီအလုပ်ခွင်ကပျော်ရွှင်ကောင်းလာနိုင်ပါတယ်။ကိုကတော့မွေးကလေးကဒီလိုပဲမပြောင်းတတ်ဘူးမပြင်ကျင်ဘူးဆိုတဲ့လူမျိုးရှိလာရင်ခဲခဲတွေကပိုပြီးတော့ကြီးလာနိုင်ပါတယ်။ဒီနေရာမှာရေးကြည့်တဲ့အချက်တစ်ခုကိုဝေမျှချင်ပါတယ်။အဲ့ဒါကတော့နားထောင်နိုင်တဲ့နားလည်ပေးနိုင်တဲ့အရေးချင်းပါပဲ။ကျမဘဝရဲ့ဘဝတစ်ချောင်းအလုတ်ခွင်နဲ့ပညာရေးလူမှုရေးတိုင်ဝမ်ကရခဲ့တဲ့အတွေ့အကြုံတွေအရနားထောင်ပေးနိုင်တဲ့အရေးသွေးဟာတက်အရေးကြီးပါတယ်လူတွေပြောချင်တာကများလာရင်တစ်ဖက်ကပြောတာကိုနားမဝင်နိုင်ဖြစ်တတ်ပါတယ်မိသားစုဘဝမှာလည်းဒီလိုပါပဲသွေးရင်သားရင်တွေဖြစ်နေပေမဲ့လို့ညှိဖို့နှိုင်းဖို့လူတဲ့အခြေအနေတွေကတော့အများရှိနေမှာပါနိုင်ငံတစ်နိုင်ငံဟာလည်းမိသားစုတစုလိုပါပဲပြည်နယ်ပြည်မမတူတဲ့ဒေသတွေမှာကွဲပြားတဲ့ယဉ်ကျေးမှုဓလေ့ထုံးစံတွေနဲ့အတူတူစုပေါင်းနေထိုင်ကြတဲ့တိုင်းရင်းသားလူမျိုးတွေကြားထဲမှာသဘောမတူတဲ့ပြဿနာတွေခြားနားတဲ့အမြင်တွေကတော့အမြင်မလွဲမသွေရှိနေမှာပါဒါဝိုလည်းစောင်းကျိုးညှိတယ်လို့အပေးအယူ short နဲ့လုပ်ရင်ဖြည့်ရှင်းကြရမှာပါဒါကြောင့်မို့လို့လူအတိုင်းဝမ်းမှာတဟဇာတာဖြစ်ဖို့ညှိနှိုင်းဆောင်ရွက်မှုတွေနဲ့ဖြေလျှော့ပေးနိုင်ကြမယ်ဆိုလို့ရှင်ပြဿနာတော်တော်များများကိုပြေလည်အောင်ဖြေရှင်းနိုင်ကြမယ်လို့ယုံကြည်ပါတယ်ကျေးဇူးတင်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်သူယုံကြည်ရစီအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်မနေ့ဖန်အင်္ဂါနေ့မနေ့ပိုင်း6နာရီခွဲကနေ9နာရီထိထုတ်လွှင့်မယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ18 19 25တို့နဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190တို့ကပါတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်ရှင်VOA American တန်ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်အခုထိတ်တန့်ရနေတဲ့သတင်းအချင်းချုပ်ကိုမတ်စုမြတ်မုံကပြောပြပေးပါဦးမယ်ရှင
်မနက်ကတခိုင်မြောက်ပိုင်းကရိုဟင်ဂျာမွတ်စလင်တွေအပေါ်ကျူးလွန်ခဲ့တဲ့လူခွေချိုးဖောက်မှုတွေကြောင့်မြန်မာတာဝန်ရှိသူတွေကို ICC နိုင်ငံတကာတရားရုံးမှာရာဇဝတ်မှုနဲ့စစ်ဆေးအရေးယူဖို့အတွက် OIC Islamic နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့ကတညီတညွတ်တည်းဆုံးဖြတ်ခဲ့ပါတယ်အရပ်စော်ဘောများပြည်တော်စု UAE မှကျင်းပနေတဲ့46ကြိမ်မြောက် OIC နိုင်ငံသားရေးဝန်ကြီးများအစည်းအဝေးနောက်ဆုံးရက်မှာအခုလိုဆုံးဖြတ်ခဲ့ကြတယ်လို့ Bangladesh နိုင်ငံသားရေးဝန်ကြီးဌာနဘက်ကတနင်္လာနေ့မှာထုတ်ပြန်တာပါ Rohingya ဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာအစိုးရဘက်ကတော့လူခွင့်ရေးချိုးဖောက်တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့စုံစမ်းရေးကော်မရှင်ဖွဲ့စုံစမ်းတယ်လို့နိုင်ငံတကာကဆွဆွဲချက်တွေဟာအခြေမြင့်မရှိဘူးလို့တောက်လျှောက်ညှင်းဆန်ပါတယ်စီးရီးယားနိုင်ငံမှာ IS အသွေးကြော်တွေတင်ပိုက်ထားတဲ့နောက်ဆုံးကြံဒေသအပေါ်အမေရိကန်ပံ့ပိုးထားတဲ့တပ်ဖွဲ့တွေထိုးစစ်ဆင်တိုက်နေတာ၃ရက်ကျော်ကြာပြီဖြစ်ပေမဲ့မြို့ရဲမှာအရက်သားတွေရှိနေသေးတာကြောင့်တိုက်ခိုက်မှုအရှိန်တက်ထားတယ်လို့ပြောပါတယ်။ဘန်ကူးစ်မြို့မှာ IS တွေကအရက်သားတွေကိုလူသားတိုင်းတစ်ဖွဲ့အုံပြုနေတဲ့အတွက်တိုက်ခိုက်မှုတွေကိုခက်ပြေးပြေးလုပ်နေတယ်လို့ SDF တပ်ဖွဲ့ပြောခွင့်ရသူက Twitter လူမှုကွန်ရက်ပေါ်ကနေကြေညာခဲ့ပါတယ်။အမေရိကန်ပြည်ထောင်စုတောင်ပိုင်းပြည်နယ်တစ်ခုဖြစ်တဲ့အလဘားမားပြည်နယ်မှာတနင်္ဂနွေနေ့ကအင်အားဖြင့်၄၂မောင်းတိုက်ခတ်မှုကြောင့်23ယောက်ထပ်မံတေဆုံးပြီးအများအပြားထိခိုက်ဒဏ်ရာရခဲ့ပါတယ်။ရာသီဥတုဆိုးဝါးနေချိန်မှာ၄၂မောင်းနှစ်ခုထပ်မံတိုက်ခတ်ခဲ့တယ်လို့ဒေသခံတာဝန်ရှိသူတွေကပြောပါတယ်။အမေရိကန်ပြည်ထောင်စုမှာအင်ဂျူရိုနဲ့တရားရေးဌာနတာဝန်ရှိသူတွေအပါအဝင်သမ္မတဒေါ်လာထရမ့်ရဲ့ဆက်နွယ်နေသူအယောက်60နဲ့ပတ်သက်တဲ့အချက်အလက်တွေကိုအောက်လွှတ်တော်တရားရေးကော်မတီကတောင်းဆိုဖို့စီစဉ်နေပါတယ်။သမ္မတရဲ့အကြီးဆုံးသားဒေါ်လာထရမ့်ဂျူနီယာအဖြစ်နိုင်ငံတကာထရမ့်စီးပွားရေးလုပ်ငန်းတွေရဲ့ဗန်ဒါရေးမှုချုပ်တို့နဲ့ဆိုင်တဲ့ဆောင်ရွက်ဆိုင်ရာတွေကိုလွှတ်တော်ကစစ်ဆေးခြင်းနဲ့လို့အောက်လွှတ်တော်တရားရေးကော်မတီဥက္ကဋ္ဌက ABC ရုပ်သံနဲ့မေးမြန်းကမ်းမှာပြောကြားသွားပါရဲ့ရှင်။
တနင်္လာနေ့ညပိုင်းနောက်ဆုံးရထားတဲ့သတင်းအကျဉ်းချုပ်ကိုမဆုမြတ်မွန်ပြောပြပေးသွားတာပါ။ဒီညအစီအစဉ်ထုတ်လွှင့်ရမှုကမဆုမွန်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ Patrick Gaya ဖြစ်ပါလေရှင်။အခုညထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစဆုံးရုပ်ကိုအသံလွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီထိလိုက်ဒိုမီတာ25 32အပြင်လိုက်လံမီတာ190တို့ကနေနားဆင်နိုင်ကြပါလေရှင်။
This program has come to you from the Voice of America, Washington.